Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA မြန်မာပိုင်းစီစဉ်ရဲ့2019ခုနှစ်ဇွန်လ20ဇူလိုင်လ9ရက်အင်္ဂါနေ့ညပိုင်း9:00နာရီနဲ့10:00နာရီစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေ9.2935 30နဲ့ VOA ရဲ့ Facebook ကနေလာကြတဲ့ဒါရိုက်ထုတ်လွှင့်နေပါပြီ။ဒီမှာနောက်လာပါခုညပိုင်းစီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။ကျွန်တော်အောင်လင်းဦးပါဒီညနောက်ဆုံးဆင်းရဲမဲ့သတင်းတွေမှာတော့ဟောင်ကောင်မှာကြီးကျယ်ကန့်ကွက်မှုတွေကြုံရတဲ့ဥပဒေမူကြမ်းလုံးဝညီကုန်းချုပ်စာရေးဖြစ်တဲ့အကြောင်းဟောင်ကောင်ကျွမ်းကြီးကပြောလိုက်ပါတယ်။ပေါ်ကြားခဲ့တဲ့တာဝန်မတန်းတစ်ခုမှာအမေရိကန်ဆိုင်ရာဗြိတိန်သမ္မတကြီးနဲ့အဆက်ဆက်မလုပ်နိုင်တော့တဲ့အကြောင်းသမ္မတ်ထရန့်ကပြောခဲ့တယ်လို့ဆိုပါတယ်။ဒီလိုထိတ်တန့်အောင်နိုင်ငံတကာသတင်းတွေကိုတော့မက်ခင်ဖြူတွင်းနဲ့ကြီးညာပြီးသွားမှာပါ
။ကောင်းပါပြီရှင်။ရှမ်းပြည်နယ်မှာလွှဲမှုကြီးကြပ်ရေးနဲ့လူစွာအရင်မြေဝန်ကြီးဌာနတဲ့တခုတိုးချဲ့ဖွဲ့စည်းအဆိုပြုချက်ကိုဖားကြောင်ကန့်ကွက်ခဲ့ကြတာပါလေ
။အဲ့သက်ဆိုင်ရာအခုခွက်လိုက်တဲ့ဝန်ကြီးဌာနအသေးကသူ့လုပ်ငန်းတာဝန်သူ့ရဲ့လုပ်ပိုင်ခွင့်တွေထုတ်ပြန်ပါလိမ့်မယ်။အဲ့ဒီအချိန်ကြမှာတင်တော်တယ်မတင်တော်ဘူးဆိုတာပြောလို့ရမှာပါ
။အလုတ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူအင်အားဝန်ကြီးဌာနရဲ့အငြိမ်းစားအမြင့်ရန်အတွင်းဝန်ဦးမြင့်ကျိုင်းမှာအပြည့်စုံကိုတော့မကြာခင်ကြားမှာပါ။ဒါအပြင် NCA တနင်္ဂနွေအပြည့်ခတ်ရက်စရဲ့သဘောတူညီချက်အရကြားကာလအလုပ်ရမယ့်ကိစ္စတွေနဲ့နိုင်ငံရေးရလဒ်တွေမထွက်ခင်မှာပဲသက်ဆိုင်ရာကိုယ်စားလှယ်တွေရန်ကုန်မှာအလုတ်သဘောတွေ့ဆုံဆွေးနွေးပါရယ်။နိုင်ငံတကာသတင်းဆောင်မတွေမှာတော့အီရန်ရဲ့နျူကလ িয়ার အရေးနောက်ဆုံးအခြေအနေကတားနိုင်ငံမှာကျင်းပနေတဲ့ဆက်ရှင်ကြားအာဖဂန်စစ်ပွဲအဆုံးသတ်ရေးညှိလာခံအကြောင်းကိုကြားမှာပါ။ဒုတိယပိုင်းနိုင်ငံမှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းကြတဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုထုတ်လွှင့်သွားဖို့ရှိပါတယ်။ခုအရင်ဆုံးတော့ဒီကနေ့ညဖက်ထိတ်တန့်ရောက်တဲ့တွေကိုကောင်းလင်းနဲ့မခင်ဖြူတွေတို့ကပြောပြပေးပါဦး
။ဟောင်ကောင်ကျွန်းမှာသတင်းပတ်တင်နဲ့ချီပြီးဆန္ဒပြပွဲတွေအကြီးအကျယ်ပေါ်ပေါက်ခဲ့ပြီးနောက်အလူရှင်းနေသူတွေကိုတရုတ်ပြည်မှာကြီးထံလွှဲပြောင်းပေးနိုင်မယ့်ဥပဒေမူကြမ်းဟာလုံးဝညီကုန်းချုပ်သွားပြီဖြစ်ကြောင်းဟုတ်ချွေရမှုကယ်လန်ကပြောဆိုလိုက်ပါတယ်။ဥပဒေမူကြမ်းကိုတော်တော်များများကြောပြန်တင်ဆွလာမလားဆိုပြီးအစိုးရဘော်လူလူကအယုံကြည်မရှိဖြစ်နေတယ်ဆိုတာကိုသိတဲ့အကြောင်းလဲဒီနေ့သတင်းစာရှင်းလင်းပွဲအတွင်းဟောင်ကောင်ကျွမ်းအကြီးအကဲကပြောခဲ့တာပါ။ဥပဒေပြဋ္ဌာန်းမှုကြိုးပမ်းမှုဟာလုံးဝအောင်မြင်မှုမရတဲ့အကြောင်းလဲပြောဆိုခဲ့ပေမဲ့ဆန္ဒပြသူတွေမေးခွန်းထုတ်နေသလိုဥပဒေကိုအစ်စ်ပြင်းစင်ရေးဆွဲနေတာဆိုတာကိုတော့ဖြေချမသွားပါဘူး။ရစမှုနဲ့တနည်းရှိသူတွေကိုဟောင်ကောင်ကျွမ်းရဲ့တရားစီရင်ဆင်းနဲ့မတူတဲ့တရုတ်ပြည်မှာကြီးကိုလွှဲပြောင်းပေးနိုင်မယ့်ပေါ်စိုးရိမ်မှုတွေကြောင့်ဥပဒေကြမ်းကိုလွတ်တော်မှာစတင်ဆိုပြတဲ့ဧပြီလကစလို့ဟောင်ကောင်မှာဆန္ဒပြပွဲတွေကြီးကြပ်ပေါ်ပေါက်ခဲ့တာပါ။ဥပဒေကြမ်းပေါ်စိုးရိမ်သူတွေထဲမှာတော့နိုင်ငံတကာစီးပွားရေးသမားတွေဥပဒေရဲ့ကျွမ်းကျင်သူတွေဒီမိုကရေစီပါတီဝင်တွေပါဝင်ဟောင်ကောင်ကလူရန်စားပေါင်းစုံနဲ့ပါဝင်ပါတယ်။ဟောင်ကောင်အစိုးရရင်ကျုပ်ရှိဆန္ဒပြပွဲတွေကြီးကြပ်ပေါ်ပေါက်ခဲ့ရကလွတ်တော်မှာဒုတိယအကြိမ်ဆွေးနွေးမယ့်အစီအစဉ်ကိုဇွန်လလယ်မှာပဲဟုတ်ချွေရမှုကဆန်ခံနေတာပါ။ဥပဒေကိုဆန်ခံထားပြီးမှလည်းဆန္ဒပြပွဲတွေဆက်လက်ပေါ်ပေါက်နေစေဖြစ်ပြီးတရုတ်နိုင်ငံနဲ့ဟောင်ကောင်ပူးပေါင်းတဲ့နှစ်ပတ်လည်ထိမ်းမှတ်ဖြစ်ကျင်းပတဲ့ပြီးခဲ့တဲ့တနင်္လာနေ့မှာတော့လည်းဆန္ဒပြသူတွေကလွတ်တော်အစည်းအဝေးအထိဝင်ရောက်ဝင်နောက်ခဲ့ကြပါတယ်။
သမ္မတထရမ့်ကိုမှတ်ချက်ပေးဝေဖန်ခဲ့တဲ့အမေရိကန်နိုင်ငံဆိုင်ရာဗြိတိန်သံအမတ်ကင်ဒါရော့ချာအင်မတန်မိုက်မဲတဲ့သူပဲလို့သမ္မတထရမ့်ကပြောဆိုလိုက်ပါတယ်။အမေရိကန်သမ္မတထရမ့်ဟာအရေးချင်းမရှိတဲ့သူအသုံးမချတဲ့သူတယောက်ဖြစ်တယ်ဆိုပြီးဗြိတိန်သံအမတ်ကြီးကမှတ်ချက်ပေးပြောခဲ့တဲ့အပေါ်မှာထရမ့်ကအခုလိုတုံ့ပြန်ဝေဖန်လိုက်ကြပါ UK ကနေအမေရိကန်ပြည်ထောင်စုကိုမယုံမသားလွှတ်လိုက်တဲ့ခက်ချာချာသံအမတ်ဟာကျွန်တော်တို့သဘောကျတဲ့သူမျိုးမဟုတ်ဘူးလို့ဆိုပြီးသမ္မတကသူ့ရဲ့ Twitter စာမျက်နှာမှာတုံ့ပြန်ရေးသားပါတယ်။2016ခုနှစ်ကစလို့အမေရိကန်ပြည်ထောင်စုမှာထိတ်တန့်တပ်တမန်တာဝန်ထမ်းဆောင်ရတဲ့ဒါရော့ချ်အနေနဲ့အသုံးမချဘူးဆိုတာကိုကိုယ်တိုင်ပြည်ကပြန်ပြီးပြောတဲ့နဲ့ဝန်ကြီးချုပ်ထရီဇာမေကိုပြောရမှာဖြစ်တဲ့ EU ကနေဗြိတိန်ခွဲထွက်ရေးစစ်ဆင်ညှိနှိုင်းမှုတွေမအောင်မမြင်ဖြစ်ရတာဟာကင်တွယ်ပုံမမှန်ဘူးဆိုတာကိုသူဝေဖန်ခဲ့တယ်လို့ပဲဘယ်လိုကင်တွယ်သင့်တယ်ဆိုတာကိုဝန်ကြီးချုပ်မေကိုသူပြောခဲ့ပေမဲ့နားမထောင်ပဲသူ့နီးသူဟန်နဲ့မိုက်မိုက်ကန်ကန်လှုပ်ခဲ့လို့မအောင်မမြင်ဖြစ်ရတဲ့တကယ့်ကိုပျက်စီးဆုံးရှုံးမှုကြီးနဲ့ကြုံရတာဖြစ်တယ်ဆိုပြီးတော့လည်းသမ္မတထရမ့်ကပြောပါတယ်။ဒါပြင်ဗြိတိန်သံအမတ်ကိုလူချင်းသူမသိပေမဲ့လို့ဟိတ်ဟန်များတဲ့မိုက်မဲသူတယောက်အဖြစ်နဲ့သူများတွေပြောတာကိုတော့ကြားဘူးတယ်လို့လည်းဆိုပါတယ်။အမေရိကန်ပြည်ထောင်စုကလက်ရှိမှာစီးပွားရေးအရာရောစီးရေးအရာပါကမ္ဘာမှာအင်အားအကောင်းဆုံးနိုင်ငံဖြစ်တယ်ဆိုတာသူ့ကိုပြောပြလိုက်ပါအောင်လို့ဆိုပြီးတော့လည်းသမ္မတကခက်ထိတ်ထိတ်တုံ့ပြန်ခဲ့ပါတယ်။သံအမတ်ကြီးဒါရော့ချ်ကိုအမေရိကန်ပြည်ထောင်စုအတွင်းမှာမလိုလားကြတာကြောင့်ရှေ့ဆက်သူနဲ့ဆက်ဆံတာတွေလုံးဝမဟုတ်တော့ဘူးလို့လည်းသမ္မတထရမ့်ကဒီနေ့လာနေတုန်းကပြောဆိုခဲ့ပါတယ်။ဗြိတိန်နိုင်ငံကတော့ထရမ့်ကိုဝေဖန်တဲ့သံအမတ်ကြီးဒါရော့ချ်ရဲ့တတ်တမန်လျှို့ဝှက်စာဘယ်လိုပေါက်ကြားသွားတယ်လဲဆိုတာကိုသိနိုင်ဖို့အပူတပြင်းဖော်ထုတ်ဖို့ကြိုးစားနေကြပါတယ်ရှင်
။ UN နိုင်ငံ2015ခုနှစ်နိုင်ငံတကာသဘောတူညီချက်မှာလက်ခံထားတဲ့ယူရီနီယံသက်ဆိုင်ရာပမာဏထက်ကျော်လွန်ထွက်လွန်နေဖြစ်တဲ့အကြောင်းကုလသမဂ္ဂနိုင်ငံတကာအနုမြင့်ဆွမ်းအေဂျင်စီ IAEA ကတည်ပြလိုက်ပါတယ်။ဒီနိုင်ငံကနျူကလ িয়ার လက်နက်မထွက်လွန်နိုင်မှုရည်ရွယ်ပြီး 3.69 ရာခိုင်နှုန်းသက်ဆိုင်ယူရီနီယံကိုသာထွက်လွန်ဖို့ကန့်သတ်ထားပြီး ပြန်လည်အနေနဲ့နိုင်ငံတကာပိတ်ဆို့တံခတ်မှုတွေရှော့ချပေးကြတာပါဒါပေမဲ့လည်းအခုကမှတော့စာချုပ်မှာသတ်မှတ်ထားတဲ့တန့်စင်မှုပမာဏထက်ကျော်လွန်ထုတ်လုပ်နေတာကိုစုံစမ်းစစ်ဆေးသူတွေမနေ့ကအတည်ပြုနိုင်တဲ့အကြောင်း IAEA ကပြောကြတာပါသတ်မှတ်ထားတဲ့ပမာဏထက်ဘလောက်တိုင်းထားပြီးကျော်လွန်နေပြီလဲဆိုတာကို IAEA ကမပြောရင်ပဲ AP သတင်းဌာနကတော့တန့်စင်မှုနှုန်း 4.5 ရာခိုင်နှုန်းထိရှိတဲ့အကြောင်းအီရန်နိုင်ငံအနုမြူဆိုင်အေဂျင်စီပြောခွင့်ရသူကိုကိုကဖော်ပြထားပါတယ်ဒီလိုဆိုင်ရာသဘောတူညီချက်ပါဂရီကိုတွေကိုလိုက်နာစရာမလိုတော့ဘူးဆိုရင်20ရာခိုင်နှုန်းအထိသတ်ဆင်ထားတဲ့ယူရီနီယံတွေကိုထုတ်လုပ်နိုင်တဲ့ကြောင်းလဲပြည်ရဲ့နိုင်ငံကအစိုးရမှပြောဆိုထားတာပါ5ရာခိုင်နှုန်းသတ်ဆင်ထားတဲ့ယူရီနီယံတွေဟာနျူကလ িয়ার တပ်ပေါင်းဖို့တိစောက်အောင်မှအသုံးပြုနိုင်ပေမဲ့နျူကလ িয়ার လက်နက်ထုတ်လုပ်ဖို့လိုအပ်တဲ့ပမာဏအတိုင်းတာကတော့90ခန့်နှုန်းအထိသတ်ဆင်ထားတဲ့ယူရီနီယံတွေလိုအပ်ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့အီရန်နိုင်ငံရဲ့နျူကလ িয়ার ဆိုင်ရာနိုင်ငံကသဘောတူညီချက်ကနေမနစ်ကပဲနှုတ်ထွက်ပြီးအီရန်ဘက်မှတက်ကတ်မှုကြီးချမှတ်ခဲ့တာပါ
ထိုင်ဝမ်ကိုစစ်လက်နက်ပစ္စည်းဒေါ်လာ 1.2 ဘီလီယံဘူးရောင်းချဖို့အမေရိကန်နိုင်ငံကြားရေးဌာနဘက်ကအတည်ပြုပေးလိုက်ပါပြီကာကွယ်ရေးဝန်ကြီးဌာနလုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်ရေးအေဂျင်စီရဲ့တနင်္လာနေ့ကထုတ်ပြန်တဲ့သဘောတူညီချက်အရဆိုရင်ဒီဝယ်ယူမဲ့စစ်လက်နက်တွေထဲမှာ M1A2T အမျိုးအစားAbrams တင်ကား180ဆင်းနောက်လေရင်ပစ်ပခုံးထန်းလောင်ချာ250နဲ့တင်ကားဖြတ်တုံး1500ကျော်ပါပါတယ်။ဒီသဘောတူညီချက်ဟာထိုင်ဝမ်ရေလက်ချာဒေသမှာထိုင်ဝမ်နဲ့မတည့်မမြတ်ဖြစ်နေတဲ့တရုတ်အတွက်တော့ဒေါသဖြစ်စရာပါ။တရုတ်နိုင်ငံမှာချန်ကေရှိတ်ရဲ့အမျိုးသားရေးဝါဒီတွေ Mon Community တွေဒီဝါဒီတွေကိုဒီ Mon Community တွေက1949ခုနှစ်ပြည်တွင်းဆင်မှာမောက်ထုတ်လိုက်ပြီးတဲ့နောက်သူတို့ဟာထိုင်ဝမ်ကျွန်းတောက်ကိုထွက်ပြေးခိုလုံခဲ့ကြတာပါ။တရုတ်နိုင်ငံဘက်ကတော့ထိုင်ဝမ်ကျွန်းကိုသူ့ပိုင်နဲ့နယ်မြေအဖြစ်နဲ့သတ်မှတ်ထားတယ်လို့လိုအပ်ရင်အင်အားသုံးပြီးသိမ်းယူမယ်လို့ပြောထားပါတယ်။အမေရိကန်ပြည်အောင်စုဟာမူလကထိုင်ဝမ်ကိုတရုတ်အစိုးရအဖြစ်အသိမှတ်ပြုထားရာကနေပြောင်းလဲပြီး1999ခုနှစ်မှာပြည်မကြီးကိုတရုတ်အစိုးရကိုအသိမှတ်ပြုခဲ့ပါတယ်။ဒါပေမဲ့လည်းဥပဒေအရကန့်သတ်ချက်နဲ့ထိုင်ဝမ်ကျွန်းကိုလက်နက်ရောင်းလာပြီးတော့ရှိခဲ့ပါတယ်။လက်ရှိသမ္မတဒေါ်နယ်ထရမ့်နဲ့တရုတ်အစိုးရတို့အကြားကုန်သွယ်ရေးဆိုင်ရာအငင်းပွားစရာတွေဖြစ်နေချိန်မှာပဲအခုထိုင်ဝမ်ကိုလက်နက်ရောင်းဖို့သဘောတူညီချက်ဖြစ်လာတာပါထိုင်ဝမ်မှာတော့သမ္မတချိုင်အင်ဝမ်လက်ထက်မှာတရုတ်နဲ့ထိုင်ဝမ်ဆက်ဆံရေးကပိုပြီးတော့တင်းမာနေတာပါသမ္မတချိုင်အင်ဝမ်အစိုးရဟာ2016ခုနှစ်ကအာဏာရခဲ့တာဖြစ်ပြီးတရုတ်နဲ့ထိုင်ဝမ်တနိုင်ငံတည်းဖြစ်ရေးအယူအဆကိုလက်မခံတဲ့သူလည်းဖြစ်ပါတယ်ရှင်
အန်တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ25 kHz 11965တိုင်းဒိုမီတာ32 kHz 9300ညတိုင်းဒိုမီတာ51 kHz 5885တို့ချင်းစနေတနင်္ဂနွေမှာတိုင်းနိုင်မီတာ190 kHz 1505နဲ့ပြောထုတ်လွှင့်ပေးပါရစေ
။ဒီအမေရိကန်စံမြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့ညပဲသတင်းတွေကိုဆက်လက်ညနေပါရစေ။အာဖဂန်နစ္စတန်နိုင်ငံကဘရစ်ကတ်တီမှာအရသာတွေတည်ဆုံမှုပပျောက်ရေးတာလီဘန်တွေနဲ့အမေရိကန်တို့ကြားဓာတ်ရိုက်ဆွေးနွေးမှုတွေကရလဒ်ကောင်းနေထွက်ပေါ်ရေးအဓိကအရုပ်ဆက်ထားတဲ့ကြီးညာချက်တစ်စောင်မနေ့ကပဲအာဖဂန်ကုဇယ်50ကျော်နဲ့တာလီဘန်တို့ကြားတွေ့ဆုံရတဲ့ညီလာခံကထုတ်ပြန်လိုက်ပါတယ်ဆက်ရှင်နှစ်ချာစစ်ပွဲအဆုံးသတ်ရေးဆွေးနွေးညင်နေမှုတွေမှာသက်ဆိုင်သူတွေအားလုံးပါဝင်လာစေဖို့လည်းအာရုံစိုက်ထားတာပါအာဖဂန်ပြည်သူတွေတောင်းဆိုနေသလိုရရှိခံမဲ့ဂုဏ်သိက္ခာရှိတဲ့ငြိမ်းချမ်းရေးအောင်မြင်မှုတွေဆွေးနွေးညင်နေသူတွေအားလုံးပါဝင်မှုလိုအပ်ကြောင်းလဲညီလာခံတက်ရောက်သူတွေတညီညီထက်လက်ခံကြတယ်လို့ကြေညာချက်မှာဖော်ပြထားပါတယ်အာဖဂန်စစ်ရဖွဲ့ဝင်တွေပါတက်ရောက်တဲ့ညီလာခံကတော့ပထမဆုံးအချိန်ပန်းဝင်ခန္ဓာဖြစ်နေလဲချီးကျူးခဲ့ကြတာပါအရင်တုန်းကတော့အာဖဂန်စစ်ရတရားမဝင်တဲ့အစိုးရအမေရိကန်ရဲ့ရုပ်သေးအစိုးရအဖြစ်တာလီဘန်တွေကတိုက်ရိုက်တွစ်ဆုံဆွေးနွေးဖို့တွစ်ဆုံလို့ရှိခဲ့ပါတယ်အာဖဂန်ကအင်အားစုတွေချင်းချင်းကြတွစ်ဆုံမဲကြတဲ့အခုညီလာခံကကတ္တာနဲ့ဂျာမနီဆွေးရတွေကကမကတ္တာလုတ်ခဲ့တဲ့ပထမဆုံးချိန်ညီလာခံတစ်ခုလည်းဖြစ်ပါတယ်ဒီမတိုင်ခင်ညီလာခံကတော့အစိုးရနဲ့ဆက်နွယ်တဲ့ NGO တစ်ခုကစီစဉ်ပေးခဲ့တာပါပြည်ကတွေမှာအညတားတွေတည်ဆုံမှုမရှိစေဖို့စာတင်ကြောင်းဆေးရုံအစ္စလာမ်ဘာသာရေးကြောင်းဈေးရေးကတ္တာနဲ့လူနေရပ်ကွက်တွေပါဝင်တိုက်ခိုက်မှုတွေမလုပ်ဖို့ကတ္တာနယ်မြေတွေကိုလည်းစည်ရင်းပြုစုခဲ့ကြပါတယ်
အာဖဂန်နစ္စတန်နိုင်ငံကပြည်ပခါတွေမှာအရက်သားတွေတိတ်ဆုံးမှုပပျောက်ရေးနောက်တာလီဘန်တွေနဲ့အမေရိကန်တို့အကြားတိုက်ရိုက်ဆွေးနွေးမှုရလဒ်ကောင်းတွေထွက်ပေါ်ရေးအထူးကထားတဲ့ကြေညာချက်အဆောင်ကိုဒီမနေ့တုန်းကပဲအာဖဂန်ကိုယ်စားလှယ်တိကျပါရှင်။လိမ်မိုင်းဆိုင်ရာမတော်မတရားပြုမှုနဲ့ဆွတ်ဆွဲခံထားရတဲ့ဒီပြည်ထောင်နိုင်ငံဆိုင်ရာဗာတီကန်ရဟန်းအမတ်လူဝီဂီဖန်တူရာကိုစစ်ဆေးမေးမြန်းနိုင်ဖို့အတွက်တန်တမာရေးအထူးကိလုခွင့်ကိုဗာတီကန်ကရုပ်သိမ်းလိုက်ပါတယ်။အသက်84နှစ်ရှိပြီဖြစ်တဲ့ရဟန်းအမတ်ဖာတူရာကို မျိုးသမားတဦးကိုမလျော်မကန်ထိတွေ့ကြင်ကြွယ်မှုနဲ့ပြင်သစ်နိုင်ငံမှာဒီနှစ်ဆန်းပိုင်းတော့ကအမှုဖွင့်ခဲ့တာပါ။စီရင်အရာရှိတဦးကိုရဟန်းအမတ်ကလိမ်ပိုင်းဆိုင်ရာမလျော်မကန်ပြုမှုခဲ့တယ်လို့ပြင်သစ်ဒုတိယမြို့တော်ဝင်ပက်ထရစ်ခက်လက်မန်ကဒီ CNN သတင်းဌာနကိုနှစ်ဆန်းပိုင်းတော့ကပြောခဲ့ပါတယ်။ရဟန်းမတ်ဗာတူရာကတော့ဆွဆွဲချက်တွေကိုညှဉ်းဆန်းချပါတယ်။လိမ်ပိုင်းဆိုင်ရာမတော်မတရားပြုတာတွေနဲ့ပတ်သက်ရင်တရားမျှတမှုရှိဖို့အစွမ်းကုန်ဆောင်ရွက်သွားမယ်လို့ပုံရဟန်းမကြီးဖရန်စစ်ကကတိပေးထားပါရဲ့ရှင်။
မချတဲ့ရဲတွေကမိုးပြင်းထန်စွာရာသွန်းမှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံက Cox ပစ္စားကရိုဟင်ဂျာဒုက္ခသည်တွေနဲ့ဒေသခံတွေရေကြီးမြေပြိုမှုတွေကြုံရမဲ့ဘေးရန်တွေရှိနေတဲ့ကြောင်းကုလသမဂ္ဂကတတိပေးလိုက်ပါတယ်။မိသားစုတော်တော်များရေပေးသင့်ပြီးအများပြားကိုဘေးလွတ်ရာပြောင်းရွှေ့ပေးထားခဲ့ရတဲ့ဒုက္ခသည်စခန်းတွေမှာအခြေအနေဟာစိုးရိမ်စရာကောင်းတယ်လို့လည်းဒီကနေ့ထုတ်ပြန်တဲ့ကုလသမဂ္ဂကလေးများအရေးပေါ်ရန်ပုံငွေဖွဲ့ UNICEF ရဲ့ကြီးညာချက်ကဖော်ပြခဲ့တာပါ။နောက်ထပ်မိုးကြီးကြီးရွာသွန်းလေဦးမယ်လို့ခန့်မှန်းထားတဲ့အတွက်ဒုက္ခသည်စခန်းနဲ့ဒေသခံလူမှုတိုင်ဝမ်တွေအတွက်အခြေအနေတွေဟာပိုပြီးစိုးရိမ်စရာကောင်းလာနေတယ်လို့လည်းဘင်္ဂလားဒေ့ရှ်ခြေဆိုင် UNICEF ရဲ့ဌာနကလည်းအလန်ဘလာရင်ဒေါဆန်ကပြောကြေညာချက်ထဲမှာပြောဆိုထားပါတယ်
။ဂျီပီနိုင်ငံမှာကာလဝမ်းယောဂကြုံနေရတဲ့အခြေအနေဟာပုံမဆိုးဝါးလာနေပြီးယောဂတိုက်ဖြတ်ရေးအတွက်ရန်ပုံငွေအလုံးလောက်မရှိဘူးလို့ကုလသမဂ္ဂကပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့နှစ်မှာယောဂကူးစက်သူ 38,000 နဲ့သေဆုံးသူ80ရှိခဲ့ရာကအခုအခါမှာယောဂကူးစက်သူ 46,000 နဲ့သေဆုံးသူ905ယောက်တိရှိနေပြီဖြစ်တဲ့အကြောင်းကုလသမဂ္ဂအထွေထွေမှုချုပ်အန်တိုနီယိုဂူတရက်စ်ရဲ့ပြောခွင့်ရဖာရန်ဟတ်ကပြောပါတယ်။ကုလသမဂ္ဂနဲ့တခြားအကူအညီပေးရေးအဖွဲ့တွေဂျီပီနိုင်ငံမှာဖွင့်လှစ်ထားတဲ့ကာလဝမ်းယောဂတိုက်ဖြတ်ရေးစည်းကမ်းပေါင်း 1,200 နီးပါးရှိပေမဲ့လို့ရန်ပုံငွေအရေးကြီးလိုအပ်နေတဲ့အကြောင်းနဲ့ရင်းမြေနိုင်ငံမှာလူသားချင်းစာနာမှုအချက်အသေးကိုဖြည့်ရှင်ရေးအစီအစဉ်မှာလူပေါင်းတန်း20ကျော်ကိုစာနာမှုကူညီတွေပေးဖို့ဒေါ်လာတန်းပေါင်း 4,200 လိုအပ်တဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်။လက်တလုံးမှာတော့ဒီလိုအပ်နေတဲ့ရန်ပုံငွေရဲ့32ရာခိုင်နှုန်းသာရရှိထားတဲ့အကြောင်းလည်းပြောဆိုခဲ့တာပါ။ရေကြီးမှုတွေ၊စွန့်ပစ်အညစ်အကြေးတွေကိုစီမံခန့်ခွဲတဲ့နေရာမှာအားနည်းမှုတွေနဲ့တန့်ရှင်းတဲ့တောက်သုံးရည်ပြက်လက်မှုတွေကြောင့်ကာလဝမ်းယောဂပြန့်နှံ့နေရတဲ့အကြောင်းလည်းရင်းမြေနိုင်ငံကပြောဆိုပါတယ်။ကာလဝမ်းယောဂဟာယောဂါပိုးရှိနေတဲ့ရေကိုတောက်သုံးမိတာကနေအဓိကဖြစ်ပွားလေရှိပါတယ်။ရင်းမြေနိုင်ငံမှာတော့ကာလဝမ်းယောဂအပြင်ဆင်းရဲမွဲတေမှုမိုးကောင်ရေရှားမှုအီရန်နိုင်ငံကအားပေးထောက်ခံနေတဲ့ခူတီတပုံတွေကိုဆော်ဒီနိုင်ငံကဥဆောင်တဲ့ညွန့်ပေါင်းတပ်ဖွဲ့တွေရဲ့လေကြောင်းကထိုးစစ်နဲ့လည်းရင်ဆိုင်နေရတာပါလေကြောင်းစစ်ဆေးရေးတွေအတွင်းမှာတော့လူနေရက်ွက်တွေစေယုံတွေကိုထိမှန်တာတွေကြုံရတယ်လို့လူပေါင်းထောင်ချီပြီးသိဆုံးခဲ့ရပါတယ်ရှင်ဒီကနေ့ညဘက်ထိတ်တန့်ရောက်တဲ့တွေကိုကောင်းလင်းဦးနဲ့မခင်ဖြူထွေးတို့ကကြေညာပေးခဲ့တာပါ VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းထုတ်လွှင့်ချိန်နဲ့တပြိုင်တည်းတရိုက်နားဆင်နေပါတယ်အခုတော့သတင်းဆောင်မတွေကိုစစ်တင်ဆက်တော့ပါမယ်လူဝင်မှုကြီးကြပ်ရေးနဲ့လူဆွာအရင်အမြင့်ဝန်ကြီးဌာနတဲ့တခုကိုတိုးချက်ဖွဲ့စည်းရေးအတွက်ရှမ်းပြည်နယ်စွတ်တော်အထူးအစည်းအဝေးမှာသဘောတူညီချက်ရယူရမှာကန့်ကွက်မဲများတဲ့အတွက်ဝန်ကြီးဌာနတဲ့ဖွဲ့စည်းရေးဟာအတိမပြုနိုင်ခဲ့ပါဘူးလူဝင်မှုကြီးကြပ်ရေးကိုပြည်ထောင်စုအဆင့်ကနေကင်တွယ်တဲ့အကြောင်းနဲ့ပြည်ထောင်စုအဆင့်မှာလည်းဝန်ကြီးဌာနရှိပြီးဖြစ်တာကြောင့်ကန့်ကွက်တာဖြစ်ကြောင်းလွှတ်တော်မှကန့်ကွက်မဲထည့်ခဲ့တဲ့လွှတ်တော်ကိုယ်စားလှယ်ကပြောပါတယ်။ကိုမိုးစောကတင်ပြထားပါတယ
်။ဟုတ်ကဲ့တင်းလာနေရကျင်ပါတယ်။ရှမ်းပြည်နယ်လွှတ်တော်အထူးစည်းဝေးမှာလွှတ်တော်ဥက္ကဋ္ဌကလူဝင်မှုကြီးကြပ်ရေးနဲ့လူဆွမ်းအားအရင်းမြစ်ဝန်ကြီးဌာနတစ်ခုတိုးချဲ့ဖွဲ့စည်းရေးအတွက်တင်ပြရမှာမိုင်းဆက်မျိုးနဲ့မဲဆန္ဒနဲ့အမှတ်ချက်ကပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးတန်းဝင်းကကန့်ကွက်ခဲ့တာပါ။ဒီလိုကန့်ကွက်တာကြောင့်မဲခွဲဆုံးဖြတ်ရမှာကန့်ကွက်မဲ89မဲထောက်ခံမဲ32မဲဂျားနေတမဲမဲမပေးသူတဦးရှိခဲ့လို့တိုးချက်ဖွဲ့စည်းမဲအစီအစဉ်ဟာအတည်မဖြစ်ခဲ့ပါဘူးဒီလိုကန့်ကွက်ရတဲ့အကြောင်းကိုမိုင်းဆန်မြို့နယ်မဲဆန္ဒနယ်အမှတ်1ကပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးတန်းဝင်းကအခုလိုပြောပါတယ
်လူမှုကြီးကြပ်ရေးဆိုတာနိုင်ငံတော်လူစုရေးအတွက်အလွန်အရေးကြီးတယ်အဲဒါကအချုပ်အခြာအာဏာတည်ဆောက်ခံမင်းကြီးကလည်းဒါကတခြားစီမံခန့်ခွဲရေးကိစ္စတွေကိုအဓိကကင်တယ်ရည်ဌာနကြီးဖြစ်တဲ့အတွက်တခြားနိုင်ငံတွေကမ္ဘာနိုင်ငံအိန္ဒိယနိုင်ငံတွေကြည့်လို့ရင်လည်းဒီဟာကိုဘူကပဲကင်တယ်ကြီးကြပ်ပါတယ်ကျွန်တော်စီမံလည်းပဲငွေကလေးကဘူကနေကင်တယ်ထားတဲ့ဝန်ကြီးဌာနတခုရှိပြီးသားရှိပြီးသားအခုဇူရက်ဆက်မှာဝန်ကြီးဌာနတွေပေါင်းပလိုက်တာတို့ဖြတ်လိုက်တာတို့လောက်ပြီးတော့မှအခုမှကဒီဝန်ကြီးဌာနပြန်လုပ်ပြန်တော့ဒီဟာကိုကျွန်တော်ကအဲ့ဒီခုနကတိုင်းဒေသကြီးပြည်နယ်တွေမှာအဆင့်ကိုမလုပ်သင့်ဘူးဆိုတော့ဘူအဆင့်ကပဲကင်ကြတာကောင်းတယ်လို့ကျွန်တော်ကဒီဘက်တုံးတယ်ဒါလည်းမလို့ကန့်ကွက်တာ
မြန်မာနိုင်ငံကတိုင်းဒေသကြီးနဲ့ပြည်နယ်14ခုမှာရှမ်းနဲ့ရခိုင်ပြည်နယ်2ခုမှာအခုလိုကန့်ကွက်ခဲ့တာဖြစ်ပါတယ်အသစ်ဖွဲ့စည်းလိုက်တဲ့လူမှုကြီးကြပ်ရေးနဲ့လူဆွမ်းအားအရင်းမြစ်ဝန်ကြီးဌာနရဲ့တာဝန်နဲ့လုပ်ပိုင်ခွင့်တွေကိုအစိုးရကအတိအကျထုတ်ပြန်ထားတာမရှိသေးပါဘူး Dila Tianiga, Tenendari Tainti Daji, Suya Poye, Luimu Jija in the Luswan A Zemi, Wendi Tanaye, Wendi Pieka Kayare, Ujo Minko, Upo Minga, Leshi Chenego, Akulu, Biobade.
ไอ้ตัวนี้ลุกไปคุยกับเราดาวตัวที่จะมาที่อาทิตย์บ่าวทำไมแม่บาลเลสเลตโรสเนี่ยโอ้จันโอรูว่าบ่ลาวาคาอุจิธานาคุดอสโนไอ้ตัวนี้กันนะบ่ดาเล่ของเจียลบาลเลสที่นี่ตาบ่เนาะไอ้ลาวาคาเยลุทลุมีไต้เวตัวนี้ตัวเดชิตาบ่เนาะจีกังซูสุยาอพยมาโรลุตมาลุยมุจิเจียเนี่ยจิตุเอ็นอาวุจิธานาคุเพื่อสิทาบิชินีราพิบาร์เด และสิ่งใดใดที่เนี่ยที่เนี่ยสุยาพ่อเรามาลุยมุจิเจียเนี่ยลุยส่วนอาเยี่ยมเยี่ยวุจิธานาเป็นผู้สิ่งใดใดเนี่ยปฏิบัติลุยมาลุยมุจิเจียเนี่ยจิตุเอ็นอาวุจิธานาเยี่ยงจะเมียนจวนเวงอุ้มยิ่งจังกูเมียนยามาโรตุกะคุลุพิจาบาร์เดอากูแต่เนี่ยจีเนี่ยมาพูดเลยเดลุยมุจิเจียเนี่ยลุยส่วนอาเยี่ยมเยี่ยวุจิธานาตัวตัวเย่ลุงอันดาวเวนี ตัวสัวนี่ทุบยามุชิบาลีแบบนี้ไอ้ลุงอันดาวเวนี่ชีบีออกมาที่พวกสัวเฟ่ลูกตัวมาลูมุจิเจียเนี่ยที่ดูเอียงวุ้นที่ทานาเนี่ยแต่เนี่ยจีเนียที่ลาวากาวุ้นที่ทานาเนี่ยลูกดาวเวนี่คุยเรื่องสุดาเปลี่ยวลุยามาไอ้เรื่องมันตีเรื่องเนี่ยเปลี่ยวเองนะจันโอรุว่าลูกเอ็กโอมันจะมาชิบาลีเนี่ยไอ้ตั้งแต่ยังกูคุยเรื่องวุ้นที่ทานาเด็กไก่ตัวลุงอันดาวเวนี่ตัวลูกเป็นวุ้นที่ทุบยามาลีแม่ไอ้เช่นจามาเต้นโอเรมเต้นโ
ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒ တင်ကြောင်းတုံးသက်တာတွေလည်းရှိနေပါတယ
်ကိုမိုးစောပါရှင် NCA ခေါ်တဲ့နိုင်ငံလုံးအဖြစ်ခရရဲ့စည်ရတဘောသူညီချက်အရာနိုင်ငံရေးရလတွေမထွက်ခင်ကြားကာလလှုပ်ဆောင်ရမယ့်ကိစ္စရပ်တွေကိုရန်ကုန်မြို့မှာပထမဆုံးအကြိမ်အလို့တဘောတွေ့ဆုံဆွေးနွေးခဲ့ကြပါတယ်ဒေတာရင်းလူမှုစီးပွားဖွံ့ဖြိုးရေးဥပဒေစိုးမိုးရေးတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့ရိုးရာယဉ်ကျေးမှုဘာသာစကားမြင့်တင်ရေးကိစ္စရပ်တွေကို KNU ကရင်အမျိုးသားအစည်းအရုံးနဲ့ NRPC အမျိုးသားပြန်လည်တင်မြှင့်ရေးနဲ့ညီညွတ်ရေးဘုတ်ဌာနကကိုယ်စားလှယ်တွေ့ဆုံဆွေးနွေးခဲ့တာပါကိုစောထက်ကရန်ကုန်ကနေမေးမြန်းတင်ပြထားပါတယ်ရှင
်ဒီနေ့ရန်ကုန်မှာအမျိုးသားပြန်လည်တင်မြှင့်ရေးနဲ့ညီညွတ်ရေးဘုတ်ဌာန NRPC နဲ့ကရင်အမျိုးသားအစည်းအရုံး KNU တို့အလို့သဘောတွေ့ဆုံကြပြီးအပြည့်အခက်ရစိစာကျော် NCA ခန်းချောက်မှာပါတဲ့လုပ်ငန်းစဉ်ဂျာကာလာကိစ္စရေးအတွက်ပထမဆုံးချိန်ဆွေးနွေးခဲ့ကြတာပါ NCA လမ်းကြောင်းတိုင်းသွားရခါတွေ့ရတဲ့ချုံရင်းချက်တွေအားနည်းချက်တွေအထူးသဖြင့်တပ်ပိုင်းဆိုင်ရာကိစ္စတင်းမာမှုတွေအတွက် KNU နဲ့ NRPC မကြာခဏအလို့သဘောတွေ့ဆုံကြပြီးမယ်နိုင်ငံရေးရလဒ်တွေမရခင်ဂျာကာလာမှာလုပ်ရမယ်လူမှုရေးစီးပွားရေးတဘာဝပတ်ဝန်းကျင်စာပေရင်ကျေးမှုတရားဥပဒေစိုးမိုးရေးဒါရီအတွက်ဆွေးနွေးတာကတော့ဒီနေ့ပရမဆုံးဖြစ်တယ်လို့ KNU အထွေထွေအတွင်းရေးမှူးဘဒုစောကွယ်ထူဝင်က VOA ကိုအခုလိုပြောပါတယ
်ဒီနေ့တော့သူတဖြစ်ကျွန်တော်တို့ဒီဂျာကာလာပေါ့နော်ဂျာကာလာဆို interim arrangement လေးအဲ့ဒီကိစ္စကိုကျွန်တော်တို့ကုသလေအဖွဲ့နဲ့လာပြီးအလို့လို့ဝတ်တွေ့တာဖြစ်တယ်ဂျာကာလာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီတွေ့ဆုံဆွေးနွေးမှုကတစ်ချိန်မှမရှိခဲ့ဘူးလေအဲ့ကျွန်တော်တင်ပြခင်တယ်လွန်ခဲ့တဲ့အချိန်တုန်းကအဲ့ဒါလည်းဆွေးနွေးဖို့ရတာမှမဖြစ်ဘူးအခုကပထမဆုံးအနေနဲ့ကျွန်တော်တို့ဒီဂျာကာလာအစီအစဉ်ညနေအပွဲပေါ်တော့ညနေအပွဲဆိုတာကျူတင်ညနေအနေနဲ့အလို့တော်တူပြီးတော့ဒီလိုဆက်ပြီးတော့ဆွေးနွေးမယ်ဆိုတာကိုဆွေးနွေးတာဖြစ်ပါတ
ယ်ဒီနေ့ဆွေးနွေးပွဲကို NRPC ဘက်ကသမရယုံညွှန်ကြားမှုချုပ်ဦးစော်ထေးငင်းညာရေးကော်မရှင်အကြံပေးဦးလှမောင်ရွှေနိုင်ငံတော်အတိုင်ပင်ခံရုံးကဦးမိုးစော်ဦး MIPS အလုံးမှုဆောင်ဒေါက်တာမင်းစော်ဦးတို့တက်ရောက်ခဲ့ပြီး KNU ဘက်ကတော့အတွင်းမှုတက်ဘဒုစောဆဲပွဲဘဒုနော်တာတာဘဒုစောအဲကလူရွှေဦးဘဒုစောနေတပါလေးဘဒုမန်းပါတော်နော်မေဦးစားရဲဘဟုကော်မတီဝင်တွေတက်ခဲ့ရပါ2018မလာဇာမှာတက်မတော်ကကရင်ပြည်နယ်ဖာမွန်ခရိုင်ထဲမှာလမ်းဖောက်ခဲ့လို့ကရင်မျိုးသားလူမျိုးရေးတက်မတော် KNU KNLA တက်မဟာ9နဲ့နှစ်ဖက်ထိတွေ့မှုရှိခဲ့ရပါတက်မတော်ကတနင်္ဂနွေလုံးအပြည့်ခတ်ရစိုက်စာကြော NCA ကိုချိုးပေါက်တာလို့ KNU ကပြောတယ်လို့တက်မတော်ဘက်ကလည်းရိတ်ခတဲ့ဖို့လမ်းဖောက်တာလို့တုံ့ပြန်ခဲ့ရပါအဲ့ဒီနောက်ပိုင်းနှစ်ဖက်တင်းမာမှုကြီးရှိခဲ့ပြီးငင်းညာရေးဆွေးနွေးပွဲကြီးမှာပါဖို့ယာယီရဆိုင်ကြောင်း KNU ဘက်ကအောက်တိုဘာ29မှာကြေညာလိုက်ပါတယ်။အဲ့ဒီကစလို့နှစ်ဖက်အလို့သဘောတွေ့ဆုံတာတွေပဲရှိခဲ့ရပါ။ KNU နဲ့ငင်းညာရေးကိုယ်စားလှယ်တွေ AP 17ရက်မှာနေပြည်တော်မှာအလို့သဘောနောက်ဆုံးအထိတွေ့ခဲ့တော့ကလည်းရက်နေရဲ့ငင်းညာရေးဆွေးနွေးမှုကြီးပြန်ဆနိုင်ဖို့တက်မတော်နဲ့ထိတွေ့ရဲ့ကိစ္စတွေအဓိကဆွေးနွေးခဲ့ပြီးရှားလက်ကိုလည်းအားရကြီးနေကြောင်း KNU တောင်းရှိသူတွေကပြောခဲ့ရပါ။KNU ဟာ SA လက်မှတ်ရေးထိုးထားတဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့ရဲမှအကြီးဆုံးဖြစ်ပြီးတပ်မတော်နဲ့နှစ်ဖက်အပြစ်ခတ်ရစိုက်နားလည်မှုကို2012မှာရေးထိုးခဲ့ရပါ
။ဒီ
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Burmese app ရှိပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်သလို iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရသလိုသတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။ VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ်။
VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့နိုင်ငံတကာသတင်းဆောင်ပါတွေဖက်ဆက်ရအောင်ပါ။2015ခုနှစ်မှာရရှိထားခဲ့တဲ့နိုင်ငံတကာနျူကလ িয়ার သဘောတူညီချက်ပါကန့်သတ်ချက်ထက်ကျော်လွန်ပြီးတော့အီရန်ကယူရေနီယံတန့်စင်မှုတွေတိုးမြှင့်လှုပ်ဆောင်လာနေတာကြောင့်အီရန်နိုင်ငံအနေနဲ့အမေရိကန်ရဲ့သီးခံနိုင်စွမ်းကိုမဆန်းသင့်ဘူးလို့ထိပ်တန်းအမေရိကန်အရာရှိတွေကပြောလိုက်ပါတယ်။အီရန်အနေနဲ့နျူကလ িয়ার လက်နက်ပိုင်ဆိုင်ခွင့်ကိုကန့်သတ်ထားတဲ့အဲ့ဒီနိုင်ငံတကာသဘောတူညီချက်ပါကန့်သတ်ချက်ကိုကျော်လွန်လှုပ်ဆောင်နေတဲ့အကြောင်း IAEA နိုင်ငံတကာအနုမျိုးစွမ်းအေဂျင်စီကလည်းအတည်ပြုပြောကြားလိုက်ပြီးတဲ့နောက်အခုလိုတုံ့ပြန်မှုတွေထွက်ပေါ်လာတာပါ။ဒီအကြောင်း VOA သတင်းထောက်ဆီနီစိန်ဝါရှင်တန်ကနေသတင်းပေးပို့ထားတာကိုကုဇော်ဝင်းလိုင်ပြောပြထားပါတယ
်။2015ခုနှစ်အီရန်နျူကလ িয়ার သဘောတူညီချက်ကနေအမေရိကန်ပြည်ထောင်စုနှုတ်ထွက်သွားပြီးတဲ့နောက်အဲ့ဒီသဘောတူညီချက်ကိုချိုးဖောက်မယ်လို့အီရန်ကပြောကြားလိုက်ပါတယ်။အဲ့ဒီလိုပြောဆိုမှုအပေါ်အမေရိကန်ဒုသမ္မတမိုက်ပန့်စ်ကပြင်းထန်စွာတုံ့ပြန်ပြောကြားလိုက်ပါတယ်
။ Iran should not confuse American restraint with a lack of American resolve.
အမေရိကန်ကထိမ့်သိမ်းပြီးတုံ့ပြန်နေတာကိုဆုံးဖြတ်ချက်ခိုင်မာပြတ်သားမှုမရှိဘူးလို့အီရန်နီနဲ့ယုံမှားမသွားသင့်ပါဘူး။အကောင်းဆုံးရလဒ်ထွက်လာဖို့ကျွန်တော်တို့ဘက်ကမျှော်လင့်ပေမယ့်ကျွန်တော်တို့ရဲ့အကျိုးစီးပွားကျွန်တော်တို့နိုင်ငံသားတွေနဲ့ကိုယ့်ရဲ့ဒေသကိုကာကွယ်ဖို့အမေရိကန်စစ်တပ်ဟာအသင့်ရှိနေပါတယ်။အီရန်စစ်တပ်ရဲ့ဩဇာလွှမ်းမိုးမှုကိုကျွန်တော်တို့စန့်ကျင်ပြီးတော့စီးပွားရေးအရာလဲဖိအားပေးမှုတွေဆက်လုပ်သွားမှာပါ။သမ္မတဒေါ်နယ်ထရန့်ရဲ့လက်ထက်မှာအီရန်ဟာဘယ်တော့မှနျူကလ িয়ার လက်နက်ပိုင်ဆိုင်ခွင့်ရှိမှာမဟုတ်ပါဘူး။
အမျိုးသားလူမျိုးရေးအကြံပေးဂျွန်ဘောလ်တွန်ကလည်းအီရန်ကိုအလားတူသတိပေးပြောကြားခဲ့ပါတယ်
။ We will continue to increase the pressure on the Iranian regime until it abandons its nuclear weapons.
အီရန်နဲ့တွေ့ရနျူကလ িয়ার စီစဉ်ကိုဆွလုပ်ပြီးကမ္ဘာတစ်ဝန်းချမ်းဖက်လို့ရတဲ့ကိုထောက်ခံအားပေးမှုတွေနဲ့အရှိလေတိုင်းမှာစွားနေရတယ်ရပ်တန့်သွားတဲ့အထိကျွန်တော်တို့ဆက်လက်ဖိအားပေးသွားမှာပါ။အ
ီရန်အနေနဲ့ဘယ်နိုင်ငံထဲမှာစစ်ဖြစ်လို့တဲ့ဆန္ဒမရှိကြောင်းဒါပေမဲ့ကြာစင်းနေတဲ့အီရန်စီးပွားပြန်လည်နလန်ထူလာရေးလှုပ်ဆောင်ဖို့အမေရိကန်ကချမှတ်ထားတဲ့စီးပွားပိတ်ဆို့မှုတွေကိုရှောင်ရှားနိုင်မယ့်နီလန်းနဲ့အရေးပါတဲ့ရေနံတင်ပို့ခွင့်ရရေးနီလန်းရှာပေးကြဖို့နျူကလ িয়ার သဘောတူညီချက်မှာလက်မှတ်ထိုးထားတဲ့နိုင်ငံတွေကိုအီရန်စစ်တပ်အကြီးအကဲကတနင်္လာနေ့မှာတောင်းဆိုလိုက်ပါတယ်။အီရန်ရဲ့လှုပ်ဆောင်မှုတွေအပေါ်ဆိုရင်ကြောင့် EU နဲ့ရုရှားတို့ကပြောကြားလိုက်ပြီးအီရန်နျူကလ িয়ার သဘောတူညီချက်ကမနစ်ကအမေရိကန်နှုတ်ထွက်လိုက်တာကိုရုရှားကအပြစ်တင်ပြောကြားလိုက်ပါတယ်ခင်ဗျာ။
ကိုယ်စားဝင်လိုက်တင်ပြသွားတာပါရှင်။အခုတော့အာဖဂန်သတင်းဖတ်ဆက်ရအောင်ပါ။အာဖဂန်နစ္စတန်နိုင်ငံရဲ့ဆက်ရှင်နှစ်ကြာပြည်တွင်းစစ်အဆုံးတတ်နိုင်ဖို့အတွက်ကတာနိုင်ငံမြို့တော်ဒိုဟာမှာညှိလာခံတရကျင်းပနေပြီးအထင်ကရအာဖဂန်နိုင်ငံသားတွေနဲ့တာလီဘန်အဖွဲ့ကကိုစလေရီယာတနင်္လာနေ့ကဒုတိယအကြိမ်မြောက်တွေ့ဆုံခဲ့ပါတယ်။တိတ်မကြခင်တုန်းကလည်းအမေရိကန်နဲ့တာလီဘန်စစ်ဆန်ညှိနှိုင်းရင်းမှုတွေရဲ့ခုနှစ်အကြိမ်မြောက်ဆွေးနွေးပွဲကိုဒိုဟာမှာကျင်းပခဲ့တာပါ။အာဖဂန်ပြည်တွင်းစစ်မှာအမေရိကန်ပါဝင်ပတ်သက်နေတာကိုအဆုံးတတ်နိုင်ဖို့ကြိုးစားနေတာလည်းဖြစ်ပါတယ်။ဆလာတီဇာဟုတ်ပေးပို့ထားတဲ့လောကကိုသားညုံကပြောပြထားပါတယ်ရှင်
။အာဖဂန်နိုင်ငံရေးသမားတွေနဲ့ရပ်ဖက်အဖွဲ့အစည်းတွေကတက်ကြွလှုပ်ရှားသူ90ကျော်ပါဝင်တဲ့ကုစလေအဖွဲ့ဟာတာလီဘန်ကုစလေနဲ့ပြီးခဲ့တဲ့တနင်္ဂနွေနေ့ကစပြီးတော့နှစ်ရက်ကြာတွေ့ဆုံဆွေးနွေးခဲ့ကြတာပါ။တာလီဘန်ဒီဘက်ကအပြုတ်မှုပြောင်းလဲလာတဲ့လက္ခဏာတချို့တွေ့ရတယ်လို့ဒီဆွေးနွေးပွဲမှာပါဝင်တဲ့အာဖဂန်ညီညာရေးကောင်စီကSila Wadet ကပြောပါတယ
်
သူတို့အပြုတ်မှုတချို့ပြောင်းလာတယ်လို့ထင်ပါတယ်အမျိုးသမီးတွေကိုစကားပြောလာတယ်မနေ့ညကညစာစာပွဲမှာတာလီဘန်ကိုယ်စားလှယ်တွေနဲ့ကျမပထမဆုံးတွေ့တဲ့အချိန်သူတို့ထဲကကိုယ်စားလှယ်တချို့ကျမကိုလာပြီးတော့စကားပြောကြပါတယ
်လက်ရှိမှာတာလီဘန်အဖွဲ့ပေါ်နိုင်ငံရေးနဲ့စီးအရာဖိအားတွေပေးနေတာရှိပေမဲ့အကြီးဆုံးတာလီဘန်ကိုယ်စားလှယ်မူလာအဗ်ဒူဆလမ်ဇာဖ်ကတော့သူတို့ပေါ်အတင်းကျပ်လုပ်တဲ့ဘလူးဆုံးဖြတ်ချက်မျိုးကမှလက်ခံမှာမဟုတ်ဘူးလို့ပြည်ရေးကိုပြောပါတယ
် The war community including the government including their alliance they used all their best in the pressure in Afghanistan
သူရီမဟာမိတ်တွေအပါအဝင်နိုင်ငံတကာအတန်းဝိုင်းကအာဖဂန်ပေါ် PR တွေပေးနေပြီးနဲ့ဒါကိုလက်မခံပါဘူးခုချိန်ဟာတစ်ခါနဲ့တစ်ခါအပြန်အလှန်နားလည်ရမယ့်အချိန်အမှန်တရားကိုလက်ခံပြီးကိုယ့်ဘက်သူ့ဘက်အခွင့်အရေးတွေကိုနားလည်ပြီးနီးလန်းရှာပွေရမယ့်အချိန်မှာ
လက်ရှိအချိန်ထိတာလီဘန်တွေဟာအာဖဂန်ဆူရ်နဲ့တွေ့ဆုံဆွေးနွေးဖို့လက်မခံသေးပါဘူး။အစိုးရဟာအမေရိကန်ရဲ့ရုပ်သေးရုပ်ဆိုပြီးတော့ဒီလက်ရှိဆွေးနွေးပွဲကိုတက်လာတဲ့အာဖဂန်ဆူရ်ကူဇီရီဟာလည်းအစိုးရကူစားပြုအနေနဲ့မဟုတ်ဘဲနဲ့တူးချင်းသဘောနဲ့လာတက်ကြသူတွေပါ။အ အာဖဂန်ရင်းနှီးပတ်သက်ပြီးတော့ပဲအမေရိကန်နဲ့တာလီဘန်ဆက်စပ်ညှိနှိုင်းသူတွေကြားခုနှစ်ကြိမ်မြောက်ဆွေးနွေးပွဲကိုတော့ဂျွန်လ29ရက်နေ့ဒိုဟာမြို့မှာကျင်းပခဲ့ပါတယ်။တာလီဘန်တွေအနေနဲ့နောက်ဆုံးအဖြစ်ငြင်းငြိမ်းသဘောတူညီချက်ရယူဖို့အတွက်အာဖဂန်အစိုးရနဲ့တွေ့ဆုံရလိမ့်မယ်လို့အမေရိကန်အစိုးရကပြတ်ပြတ်သားသားပြောဆိုခဲ့တဲ့အကြောင်းအာဖဂန်ပြည်နယ်တည်ပြည့်ဆိုင်ရာအမေရိကန်ထူးကူစလေဇမီခါလီဇတ်ကပြောပါတယ်
We have made progress but no final.
တိုးတက်မှုတွေရှိပေမဲ့နောက်ဆုံးအဆင့်သဘောတူညီချက်တော့မချမှတ်နိုင်သေးဘူး။နှစ်ဖက်ဆွေးနွေးမှုတွေကိုအင်္ဂါနေ့မှာပြန်လည်စတင်မှုရှိပြီးကာတာနဲ့ဂျာမနီနိုင်ငံတွေကစီစဉ်ဆောင်ရွက်မှာပါ
။ The efforts made by many over the past few years and months, especially the ongoing talks between the United States.
ဒီနေ့တည်းလာတဲ့အတွင်းကြိုးပမ်းခဲ့တာတွေအထူးသဖြင့် American နဲ့ Taliban အဖွဲ့အစည်းကဆွေးနွေးမှုတွေကနေသမိုင်းဝယ်ခွန်လန်းပြရလမ်းပွင့်လာခဲ့ပါတယ်ဒီလိုဆွေးနွေးပွဲတွေကအရေးကြီးပေမဲ့လုံလောက်မှုတော့မရှိသေးပါဘူးအဲဒီပဲပြောရတဲ့ဆွေးနွေးမီနိုင်မှုလုပ်ငန်းတွေနေဖြစ်လာအောင်လုပ်ရပါလိမ့်မယ
်အာဖဂန်နဲ့ပါကစ္စတန်နိုင်ငံဆိုင်ရာဂျာမနီအထူးကူစလေမာကတ်စ်ပေါ့ဇယ်ပြောသွားတာပါ18နှစ်ကြာပြည်တွင်းပြည်ပခါရီအဆုံးတတ်နိုင်ဖို့အတွက်ပြိုင်ပွဲအဖွဲ့တွေတနည်းအနေနဲ့ကဆွေးနွေးခဲ့ကြတဲ့တစ်ချိန်တည်းမှာပဲအာဖဂန်ဂါစနီမြို့မှာတာလီဘန်အဖွဲ့ရဲ့တိုက်ခိုက်မှုတစ်ခုကြောင့်လူ14ယောက်ထက်မနည်းသေဆုံးခဲ့ပြီးတော့180ကျော်ထိခိုက်ဒဏ်ရာရခဲ့ပါတယ်ဒန်ရသူရရဲ့သုံးပုံတစ်ပုံကခလင်းငယ်တွေပဲဖြစ်ပါတယ်ခင်ဗျာ
။ကိုသားညိုတင်ပြသွားတာပါရှင်။ဒေါက်တာရှင်များရှင်။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ဟာပြန်ပြည့်မြဲတဘာဝစွန့်ရင်အသုံးပြုတဲ့ပြည်နယ်တွေထဲမှာရှေ့တန်းရောက်နေတဲ့ပြည်နယ်ပါ။လာမယ့်2045ခုနှစ်ရည်မှန်းချက်ထားပြီးတော့ပြည်နယ်တွင်အသုံးပြုနေတဲ့လျှက်စစ်စွန့်ရင်ကိုနေရောင်ခြည်နဲ့လေစွန့်ရင်အပအဝင်တဘာဝပတ်ဝန်းကျင်အတွက်ညှဉ်းနှံမှုမဖြစ်စေတဲ့ပြန်ပြည့်မြဲတဘာဝစွန့်ရင်တွေကိုသုံးသပ်ဖို့ကတိပြုထားပါတယ်။ဒီလိုဖြစ်လာဖို့မှာတော့စွမ်းအင်တိုးလောင်ရတဲ့အခက်အခဲရှိနေပါတယ်။ရှည်အားကိုတုံးပြီးတော့စွမ်းအင်တိုးလောင်တဲ့နည်းနဲ့ဘက်ထရီနည်းပညာတိုးတက်တွင်ကျယ်လာရင်တော့ကာဗွန်ဒိုင်အောက်ဆိတ်တန်ငွေ့ထုတ်လုပ်မှု၃ညရခိုင်နှုန်းအထိချော့ချရေးဆိုတဲ့ရည်မှန်းချက်အောင်မြင်ဖို့ဖြစ်လာနိုင်တဲ့အကြောင်းမိုက်အိုဆာလီဗန်တင်ပြပို့ထားတာကိုကိုဝင်းခမောင်ကပြောပြထားပါတယ်ရှင်
။ကယ်လီဖိုးနီးယားပြည်နယ်ဟာ2030ခုနှစ်ကျရင်စွမ်းအင်30မှု60ရာခိုင်နှုန်းကိုပြန်ပြင်းမြဲတဘာဝစွမ်းအင်တွေကိုပဲသုံးစွဲမှာဖြစ်ပြီး2045ခုနှစ်ကျရင်ကာဗွန်တန်ငွေ့ထုတ်လုပ်မှု၃ညရာခိုင်နှုန်းဖြစ်ရမယ်လို့ကတိပြုထားတာပါ Los Angeles မြို့မြောက်ဖက် Castoric ရေကန်ကြီးမှာနှစ်ဆင့်ခံရေလောင်ကန်တိဆောက်ပြီးရေအားကိုအသုံးပြုပြီးရက်စစ်စွားရင်တိုးလောင်ထုတ်လုပ်ပေးတဲ့စက်ရုံကတော့ဒီမှန်းချက်အတွက်အထောက်အကူဖြစ်နိုင်ပါတယ်စွားရင်များပြားကိုတိုးလောင်ပေးထားနိုင်တဲ့ဒီနေရာဟာ American ဟွမ်းကရေအားသုံးရက်စစ်စွားရင်စက်ရုံ40ထဲမှာတစ်ခုပါပါတယ်ဒီစက်ရုံလောက်မကြီးတဲ့အလားတူစက်ရုံတစ်ခုကနေ San Diego မြို့ရဲ့စွားရင်လိုအပ်ချက်ကိုဖြည့်ဆည်းပေးနေတာရှိသလိုဒီလိုစက်ရုံတွေအများပြားတိုးချက်တည်ဆောက်ဖို့အကြိုးပမ်းနေတာတွေလည်းရှိပါတယ်။ဆန်ဒီယေဂိုခရိုင်ရေအေးမြင့်စီမံခန့်ခွဲရေးဌာနက Gary Basket ကအခုလိုပြောပါတယ
်။နေ့ခင်းဘက်စွမ်းအင်တွေပူရှမ်းနေချိန်မှာရေကိုအထက်ကိုစုပ်ယူဆွဲတင်ထားပြီးတနည်းအားကုန်သွားတဲ့အချိန်ကျမှဒီရေကိုပြန်လည်ပတ်စွမ်းအင်ထုတ်ပြီးမဟာတာပေလိုင်းနေစီဖြန့်ဝေပေးတာပါ
။ရုပ်ကျွင်းလောင်စာတွေလောင်ကျွမ်းခံပြီးတော့မှစွမ်းအင်တူလောင်ထုတ်လုပ်တာမဟုတ်ပဲရေအားကိုသုံးပြီးစွမ်းအင်ပမာဏအများပြားကိုတိုးလောင်ပေးထားနိုင်တဲ့နည်းဖြစ်ပါတယ်။ပမာဏသိပ်မများလာတဲ့စွမ်းအင်တွေကိုဘက်ထရီနဲ့တိုးလောင်ထားနိုင်သူရက်စစ်ကားတွေနဲ့နောက်ဆုံးပေါ်ခင်မီကားတွေမှာဒီလိုဘက်ထရီကိုသုံးကြတာပါ။ကယ်လီဖိုးနီးယားတက္ကသိုလ် Riverside သုတေသနဌာနကသုတေတီစာဒူးဦးလာကအခုလိုရှင်းပြပါတယ
်။ In our cell phones, in our laptop computers
လက်ကင်မိုဘိုင်းဖုန်းတွေ laptop ကွန်ပျူတာတွေမှာသုံးတဲ့ဘက်ထရီမျိုးတွေပါဒီလိုဘက်ထရီကဈေးကြီးပါတယ်ဆိုတော့ဒီနေရာမှာအခက်အခဲကစွမ်းအင်အများပြားကိုတူလောင်းပြီးဖြန့်ဖြူးပေးနိုင်တဲ့စနစ်ကုန်ကျစရိတ်သက်တာတဲ့စနစ်ဖြစ်ဖို့ပ
ါလုံးလုံးစဲဘက်ထရီနဲ့စွမ်းအင်အများပြားတူလောင်နိုင်တဲ့အခြေအနေမျိုးမရှိသေးခင်မှာစွမ်းအင်ပမာဏအများကြီးကိုတူလောင်ထားနိုင်ဖို့ကရေအားကိုပဲအသုံးပြုနေရတာပါဒီလိုစွမ်းအင်တူလောင်ဖြန့်ဖြူးပေးနိုင်တဲ့စီမံကိန်းကြီးတစ်ရပ်ကို Las Vegas မြို့အနီးကမက်ရေကန်ကြီးမှာတည်ဆောက်ဖို့ Los Angeles မြို့စွမ်းအင်အရာရှိတွေကကြိုးပမ်းနေပါတယ်ဒီမျိုးမှာပဲ Hoover ရေလောင်တမန်ကနေလဲလက်ရှိရေအားနှက်စစ်စွမ်းအင်ထုတ်လုပ်ပေးနေတာရှိပါတယ်လက်ရှိရှိနေတဲ့စွမ်းအင်စက်ရုံတွေမှာရေအားကိုသုံးပြီးတဘာဝစွမ်းအင်တွေကိုတိုးလောင်ထားပြီးလိုအပ်သလိုပြန်လည်ဖြန့်ဖြူးပေးတဲ့နည်းစနစ်တွေထားရှိနိုင်မယ်ဆိုရင်တော့ data ရင်းကာဗွန်ဓာတ်ငွေ့ထုတ်လုပ်မှုအခုတက်ပိုရော့ကျသွားနိုင်ပွဲရှိပါတယ်ခင်ဗျာ
ကိုဝင်ခမောင်ပါရှင် VOA American တိုင်းရဲ့ဒီကနေ့ညဖက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကတော့လိုင်းတိုမီတာ19 25 30နဲ့လိုင်းလမီတာ190တို့ကနေဖန်ယူနာဆင်နိုင်ပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းတိုမီတာ32 40 48အပြင် ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို19 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထိုင်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါတော်သားရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဇူလိုင်လ9ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေလိုင်းဒိုမီတာ19 25နဲ့30နဲ့အပြင်လိုင်းလက်မီတာ190ရောကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်နေပါတယ်။ဒီကနေ့ညဒုတိယပိုင်းအစီအစဉ်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာနဲ့တိုက်ရိုက်လေလံဆွေးနွေးခံကိုနားဆင်ကြဖို့ရှိပါတယ်။အခုတော့အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာကိုအရင်ဆုံးတင်ဆက်ပါမယ်။ကိုသိန်းထိုက်ဦးကတင်ပြထားပါတယ်ရှင်။
အမေရိကန်မက္ကဆီကိုနယ်ကြားတရားမဝင်ရှုပြောင်းလာသူတွေကိုထိန်းသိမ်းထားတဲ့စခန်းတွေမှာလူတွေပြစ်သိမ့်ကြံ့နေပြီးအစားအသောက်မလိုလောက်တာမိင်္ဂလာစနစ်မပြည့်စုံတာတွေရင်ဆိုင်နေရတယ်ဆိုတဲ့သတင်းတွေနဲ့ပတ်သက်လို့အမေရိကန်မိမေလုံခြုံရေးဌာနကြီးကဲတွေကပြန်လည်ညှင်းဆုံနေကြပါတယ်။အမေရိကန်လွှတ်တော်အမတ်တွေကတော့ရှုပြောင်းလာတဲ့သူတွေအပေါ်ဒီထက်ပိုပြီးကောင်းကောင်းမွန်မွန်ထားဖို့စောင့်ရှောက်ဖို့တောင်းဆိုနေပါတယ်။တက်ဆက်စ်ပြည်နယ်ကလင်တမြို့မှာရှိတဲ့ထိန်းသိမ်းစခန်းကိုပြီးခဲ့တဲ့အပတ်ကသွားရောက်ခဲ့တဲ့အမေရိကန်အောက်လွှတ်တော်အမတ်Alexandria Ocasio Cortez ကအခြေအနေကိုခုလိုဝေဖန်ပါတယ
်။ No woman should ever be locked up.
တခြားလူတယောက်ကိုထိခိုက်နာကျင်အောင်မလုပ်တဲ့ဘယ်အမျိုးသမီးကိုမှဆိုအချင်းကန်းတွေမှာချုံအောင်မထားသင့်ပါဘူး။ရေနဲ့တခြားအခြေခံလိုအပ်ချက်တွေကိုအခွင့်အရေးနဲ့အညီပေးရပါလိမ့်မယ်
။နေကြာဒေသအခြေအနေစီးရင်ခန်းစာတွေနဲ့သတင်းတွေမှာအချင်းစခန်းတွေမှာလူတွေပြစ်သိမ့်ကျနေတဲ့အကြောင်းနဲ့အချိန်ကြာကြီးချုံအောင်ထားတာတွေကိုထောက်ပြရေးသားကြပါတယ်။အမေရိကန်မိမေလုံခြုံရေးဌာနယာယီကြီးကကေဗင်မက်ကယ်လနန်ကတော့ဒီနှစ်ထဲမှာပဲဝင်လာတဲ့ရွှေပြောင်းလာသူတွေကိုလက်ခံထိန်းသိမ်းနိုင်ဖို့သူတို့ဌာနကတက်နိုင်ဆုံးလှုပ်ဆောင်နေတဲ့အကြောင်း ABC ရုပ်သံကိုပြောပါတယ်။
We've had over 500,000 people cross our southern border.
ကျောင်းပိုင်းငယ်သားကိုဖြတ်လာတဲ့သူ5သိန်းကျော်ရှိပါတယ်။ဖြတ်လာတဲ့သူအများစုဟာမိသားစုလိုက်လာတာလူကြီးမပါပဲကလေးတွေကြီးတက်တက်ရောက်လာတာတွေနဲ့တယောက်ထဲရောက်လာတဲ့သူတွေပါ။
အစားအသောက်မလုံလောက်ဘူးမိလာစနစ်မပြည့်စုံဘူးဆိုတဲ့သတင်းတွေကမခိုင်မာတဲ့သတင်းတွေလို့လဲမက်ကလနန်ကပြောပါတယ်အခြေအနေတိုးတက်အောင်လှုပ်ဆောင်နေတဲ့အကြောင်းသူက ABC ရုပ်သံကနေရှင်းပြပါတ
ယ် So we've done a tremendous amount since December 30th
ကျွန်တော်တို့ဘက်ကအတန်းတိုင်းဆုံးပြည့်စုံအောင်လုပ်ပေးထားတာပါအရင်ကနေသားတစ်လျှောက်ဆေးကုသပေးတဲ့နေရာ20ပဲရှိခဲ့ပေမဲ့ဒီဇင်ဘာလ30ရက်နောက်ပိုင်းနေရာ200အထိထပ်တိုးဖွင့်ထားပါတယ်တက်တောင့်တက်တာနေနိုင်မဲ့ယာယီတဲခိုစရာအဆောင်တွေစောက်ပေးထားပါတယ်။ကောင်းကောင်းမွန်မွန်အဆောက်အုံတွေပါ။မျက်နှာကျက်အမြင့်ကလေးနဲ့မိသားစုတွေအတွက်အခန်းတွေပါတဲ့အဆောက်အဦတွေပါ
။ဒါပေမဲ့ဒီမိုကရက်အောက်လွှတ်တော်အမတ်ရာရှိဒါဒဲလစ်ကတော့ခုလိုဝေဖန်ပါတယ်
။ I mean what I saw was a number of people at 14 up to 14 in one area.
ကျွန်မမြင်တာကတော့14ယောက်လောက်ရှိမယ်။ကျမ်းမြင်မှာမှအိတ်နေကြတာ။တချို့ကရေမချိုးရတာ15ယောက်လောက်ရှိပြီလို့ပြောတယ်ရှင့်။
အလုပ်တော်မှာရာရှိဒါဒဲလစ်ဖာပြီးခဲ့တဲ့ဘက်ကတက်ဆက်စ်ပြည်နယ်ကလင်ကိုသွားခဲ့တဲ့လွှတ်တော်အမတ်ဒီတွေကဒူးပါ
I mean I don't know how to explain to people what we saw when we're
ရင်ခဲရတာကိုဘယ်လိုရှင်းပြရမှန်းတော့မသိပါဘူးလူတွေကိုရှင်းပြတဲ့အခါသူတို့ကကျမတို့ကိုပြန်ကြည့်ပြီးတော့မဖြစ်နိုင်ဘူးလို့ပြောနေကြတယ်ကျမတို့ကိုယ်တိုင်အဲ့ဒီကိုသွားကြည့်ခဲ့ကြတာပ
ါနေကြမှာတရားမဝင်ရှေ့ပြောင်းလာတဲ့ကိစ္စတွေကိုဂိုင်တွေ့ဖို့အရေးပေါ်ရန်ပုံငွေဒေါ်လာ 4.6 ဘီလီယံသုံးစွဲရေးမကြသေးခင်ကပဲအမေရိကန်လွှတ်တော်ကဒီပြုခဲ့ပါလေ။အဲ့ဒီသုံးစိတ်တွေထဲမှာထိသိစကန်းတွေမှာရောက်နေတဲ့မိသားစုတွေကလေးတွေကိုပို့ပြီးတော့ကောင်းကောင်းမွန်မွန်စောင့်ရှောက်ဖို့အခြေအနေကောင်းမွန်အောင်လှုပ်ဆောင်ဖို့သုံးစိတ်တွေလည်းပါဝင်ကြောင်းပါခင်ဗျာ။
ကနေငါရေးအကြောင်းသိကောင်းစရာကိုကိုသိန်းထိုက်ဦးကတင်ပြတော့တာပါရှင်အခုတစ်ခါမှာတော့ထုတ်လုပ်သူမှတ်စုမုန်းတဲ့အတူကိုဇော်ဝင်းလိုက်စီစဉ်တင်ဆက်တဲ့တိုက်ရိုက်လေးလိုင်းရှင်နေခံကနာဆင်နေရပါပြီရှင်
ါပါခင်ဗျာ VOA တိုင်းရဲ့လေလိုင်းအစီအစဉ်ကကြိုဆိုပါတယ်ကျွန်တော်တို့ဒီကနေ့ဆွေးနွေးကြမယ့်အကြောင်းအရာကတော့မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့ရာဇဝတ်မှုတွေအပေါ်ရတပ်ဖွဲ့ရဲ့ကင်တွယ်ပုံနဲ့ပတ်သက်လို့မေးခွန်းထုတ်ဆရာအများပြားရှိနေတဲ့ကိစ္စကိုဆွေးနွေးကြမှာပါထူးသဖြင့်တော့မကြသေးခင်ကနေပြည်တော်မှာဖြစ်သွားခဲ့တဲ့ Victoria လေးရဲ့တန်ငယ်မရိမှုအပါအဝင်တခြားမရိမှုတွေမှာကင်တွယ်ဖြည့်ရှင်းပုံတွေလည်းကျွန်တော်တို့ဆွေးနွေးကြမှာဖြစ်ပါတယ်ဒီကနေ့အဓိကဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့ပုံကိုယ်တွေကတော့မြန်မာနိုင်ငံရှိနေမြောက်ကွန်ရက်ကလူခွင့်ရေးရှိနေကြီးဦးသိန်းတန်းဦးနောက်အင်းစိန်မြို့နယ်ကအမျိုးသားလွတ်တော်ကိုယ်စားလှယ်လက်ဖြင့်အမျိုးသမီးနဲ့ကလေးတငယ်များအခွင့်အရေးဆိုင်ရာကော်မတီအတွင်းရေးမှူးလည်းဖြစ်တဲ့ဒေါ်စုဇန္နာလလဆိုးတို့ကိုဖိတ်ကြားထားပါတယ်တခြားပါဝင်ဆွေးနွေးကြမယ့်ပုံကိုယ်တွေလည်းကျွန်တော်တို့ဒီလိုင်းပေါ်မှာရောက်နေပါပြီပထမဆုံးတော့ကျွန်တော်နေပြည်တော်မှာဇွန်လ16ရက်နေ့ကဖြစ်သွားခဲ့တဲ့ဗစ်တိုးရီးယားလေးရဲ့တငယ်မရေမှုကြောင့်မဆွေးနွေးခင်ရတပ်ဖွဲ့ရဲ့ရာဇဝတ်မှုတွေအပေါ်မှာကင်တွယ်ပုံကိုပဲကျွန်တော်တို့အရင်ဆွေးနွေးကြပါလေဦးသိန်းတန်းဦးအရင်ဆွေးနွေးပေးစေကြပါလေခင်ဗျာရတပ်ဖွဲ့ရဲ့ရာဇဝတ်မှုတွေပေါ်ချင်းကပ်ပုံတွေဟာအားလုံးမဟုတ်ပေမဲ့အများစုဟာအတော်လေးဝေဖန်ထောက်ပြစရာဖြစ်နေတာဘာကြောင့်ပါလဲ
မဖြစ်ပါဗျာဖြစ်ချက်ကတော့ capacity ပေါ့ capacity ကရဲတပ်ဖွဲ့ရဲ့စွန်းအားပေါ့စွန်းအားကရုပ်ဝတ္ထုပစ္စည်းရောပစ္စည်းကရိယာပေါ့နော်အဲ့ဒါခင်မီမှုရောတတ်ပညာအပိုင်းပေါ့နော်အပညာရဆရာအပိုင်းမှာအချက်ဒုတိယအချက်ကလူအင်အားဘဝပညာရဲကဒီလူရှိရမှာတယောက်ဆိုကျွန်တော်တော့မယုံပါဘူးအဲ့ရဲတပ်ဖွဲ့အင်အားမတုံ့တော့ဘူးဗျအဲ့ဒီအခြေအနေမှာခုနပြောသလိုအရင်ချင်းကလည်းညံဖြင်းပစ္စည်းကရိယာတော့မကောင်းနော်အဲ့ဒီခါကျတော့ဟိုရှိတုန်းကရဲတွေဆိုတော့ဗျာကျွန်တော်တို့အများကြီးကျွန်တော်တို့မြင်ခဲ့ပါတယ်အဲ့ဒါမျိုးမဟုတ်တော့အခုကျတော့ဝမှုတွေကမပေါ်ဒါကဘာဒီကြောင့်မို့ကြည့်လို့မရလို့ညာသူတို့ကအီးရမဲနဲ့အနေထားအရာစိတ်ကျဉ်းတ်ဆရာစိတ်ချတယ်လို့ကျွန်တော်တော့မထင်ဘူးလား
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဆက်ပြီးတော့ဆွေးနွေးပါမယ်ကျွန်တော်အခုဆက်ပြီးတော့ဒေါ်စုဇန္နာလလဆိုးကိုလေးလိုက်မဖိတ်ခေါ်ခြင်းပါနဲ့ခင်ဗျာဒေါ်စုဇန္နာလလဆိုးကဒီလွတ်တော်အမှန်လည်းဖြစ်တယ်နောက်ပြီးတော့အမျိုးသမီးနဲ့ကလေးငယ်တွေရဲ့အခွင့်အရေးဆိုင်ရာကော်မတီမှာလည်းတာဝန်ရှိတဲ့သူတူဖြစ်နေပြန်တော့အခုနေပြည်တော်မှာဖြစ်သွားတဲ့ဗစ်တိုးရီးယားလေးရဲ့အမှုဟာလည်းအမျိုးသမီးလည်းဖြစ်တယ်ကလေးတငယ်လည်းဖြစ်တယ်ပေါ့နော်ဆိုတော့ဒီကိစ္စမှာရဲတပ်ဖွဲ့ရဲ့ချစ်ကပ်ပုံကဘာတွေများလွှဲချော်နေသလဲဆိုလိုချင်တာကတော့ဟိုလူမှုကွန်ရက်တွေမှာအများစုကရေးနေကြတာအခုတရားခံထိုးကြွေးခံရတယ်ဆိုတဲ့ပုံစံမျိုးရေးကြတာတွေရှိတယ်နောက်ပြီးတော့စကြတဲ့ကောအမှုကိုစပြီးဖော်ထုတ်ဖို့ကြိုးစားတဲ့နေရာမှာရဲတပ်ဖွဲ့ရဲ့ပြောဆိုမှုတွေဟာရှင်းတော့မညီဘူးဆိုပြီးတော့ထောက်ပြစရာတွေဖြစ်နေတော့ဒီကိစ္စမှာရောဆရာမရဲ့အမြင်ဘယ်လိုရှိသလဲအရင်ကြားပြရစေ
โอเคဒီရဲတွေဟိုစပါเนาะလုံပုံကိုင်းပုံနောက်ပြီးတော့ဒီဒရင်းသာရှင်းလင်းပွဲမှာလည်းဖြေကြားပုံကိုဒီသူတွေကလည်းအဲ့ဒါကိုဟိုအားရစင်နှမှုမရှိဘူးပေါ့เนาะအများကြီးနေခွင့်နေပြတ်နေတာကိုလည်းတွေ့ရပါတယ်ဒါကတော့ကျွန်မထင်တယ်ပြမဆုံးအတွေ့အကြုံမဟုတ်ပါဘူးကျွန်တော်တို့လူတော်ကိုယ်စားလေးအနေနဲ့လည်းပဲ second balance ပေါ့เนาะဒီလုပ်တဲ့အခါမှာကျွန်မကိုယ်တိုင်ပေါ့เนาะဒီရဲတပ်ဖွဲ့နဲ့ဆိုင်တဲ့မိကုန်းတွေကိုလွတ်တော်မှာလဲမိဘူးပါတယ်မိခဲ့ဘူးပါတယ်ပေါ့နော်ဆိုတော့အဲ့လိုပါပဲဟိုမိကုန်းမိတယ်ဖြေတယ်သို့တော်လည်းဟိုအဖြေကိုမရောက်ဘူးအဲ့လိုမျိုးပုံစံမျိုးတွေအများကြီးတွေ့ရတယ်ပေါ့နော်ဆိုတော့ဒီအခုတော့ဖြေရှင်းတဲ့ကိစ္စပေါ်မှာလဲဒါအများပြည်သူကအားရကျေနပ်မှုမရှိဘူးဆိုတာတော့ပေါ်လွင်ပါတယ်ဟုတ်
ဟုတ်ကဲ့ခင်ဗျာဘာလို့ဆိုတော့အခုလူမှုကွန်ရက်တွေမှာရေးကြတာဟိုရဲကိုတော့အားကိုးလို့မရတော့ဘူးလွတ်တော်မှတည်းပဲကူကြပါအောင်ဆိုပြီးရေးကြတဲ့သူတွေလည်းရှိတယ်လေနောက်တစ်ခါတော်ရကျင်တယောက်ကလည်းကျွန်တော်တို့ရှိမှရေးထားတာလင်းလင်းဆိုတဲ့အကောင့်နဲ့ပေါ့ CID တဲ့မီဒီယာကနေပြီးတော့စုံစမ်းဖော်ထုတ်ပေးပါခင်ဗျာဆိုပြီးတော့သူကကွန်မန့်ရေးထားတာရှိပါတယ်ဆိုတော့ဟိုလွတ်တော်အနေနဲ့ကောဒီကိစ္စမှာဗာများလုတ်ပေးနိုင်တာရှိပါတယ်ဒါမျိုးကိစ္စမျိုးမှာပေါ့နော်ဟိုလွတ်တော်ကဥပဒေပြဋ္ဌာန်းတာတော့ရှိတယ်ဒါပေမဲ့ဥပဒေပြဋ္ဌာန်းပြီးမလိုက်နိုင်ရင်လည်းအလကားပဲဆိုတော့ဒီနေရာမှာလွတ်တော်ရဲ့အခန့်ကဏ္ဍကဘယ်လိုများပါဝင်လို့ရနိုင်မလဲ
။ Okay ကျွန်မအနေနဲ့ကတော့အဲ့လိုမျိုးပေါ့နော်မိတ်ဆွေတွေကနေပြီးတော့ဟိုအခုညတောင်းတဲ့အခါနောက်ပြီးတော့ကျွန်မကအခုကတော့မျိုးသမီးနဲ့ကလေးအခွင့်အရေးကော်မတီမှာတော့တာဝန်တော့မရှိတော့ပါဘူး။သို့တော်လည်းအဲ့ဒီမြို့နယ်ကနော်ကိုစားပြုထားတဲ့ကိုစင်နဲ့တော့ကျွန်မအဆက်မပြတ်ပေါ့နော်။ဆက်သွယ်ပြီးတော့မှအိုးဒါပေါ့နော်သူကိုလည်းအပင်းနဲ့ပေါ့နော်အညလှုပ်ဆောင်နေတာရှိပါတယ်အဲ့တော့ဒီဟိုဥဖြိုးစရာတော့ပေါ့နော်သူရဲ့ဒီတက်ဆိုင်တဲ့ဟို constituency နဲ့ဆိုင်တဲ့အမှတ်ကသူလည်းပဲဟိုတော်တော်လေးတဲဝင်လှုပ်ပေးနေရယ်ဆိုတာကိုသိရပါတယ်အာသို့တော်လည်းပေါ့နော်ဟိုအကြောင်းတောင်းတော့အကြောင်းနေကြပေါ့နော်ကျမတို့ဓာတ်ရိုက်ဟိုဝင်ရောက်ဆက်ဖက်လို့မရတဲ့အခြေအနေမျိုးမှလည်းရှိတယ်အဲကျမအနေနဲ့ဒီအတွေ့အကြုံအရဆိုလို့ရှိရင်အဲကျမရဲ့ဒီမဲဆန္ဒနယ်မြေမှာကလေးတယောက်ပေါ့နော်အဲ့လိုပဲတငယ်မတွေ၅နှစ်ကလေးလေးကို
ဒီလိုမျိုးတန်ငယ်မတင်းပြုတ်ကျင့်ခါရဲ့အခါမှာဒီရဲတပ်ဖွဲ့ရဲ့လုံနီးကင်ကြီးကိုကျမဟိုတိတ်ပြီးတော့ဟိုအဆင်မပြေလို့ကျမလွတ်တော်မှာမေးကူးမေးကူးပါတယ်အဲ့မှာဘာဖြစ်သွားလဲဆိုတော့ဒီဟိုတန်ငယ်မတင်းကိုကျမကိုတိုင်တဲ့အခါမှာကျမရဲစခန်းမှာအမှုတော်ဖွင့်လိုက်ပါလို့ပြောတဲ့အချိန်မှာပဲသူတို့တော်ဖွင့်တယ်6နိုင်တိုင်နိုင်ပေါ့နော်အဲ့ကလေးလေးကိုခေါ်ထားပြီးတော့မေးခွန်းတွေတစ်ခုပြီးတစ်ခုမေးတယ်နောက်ဆုံးပေါ့သူတို့အနေနဲ့ဒီကာရီကန်ရှင်မိသားစုအနေနဲ့ခဏနိုင်လုံးလို့ဒါကျမကိုအကြောင်းစားလို့ကျမကလည်းပဲစကမ်းကိုပေါ့နော်ဟိုဘာကြောင့်အလောက်ကြာတာလဲလို့မေးတဲ့အခါမှာပေါ့နော်ဒီလိုမျိုးကလေးတယောက်ကိုမေးအပ်တဲ့မေးခွန်းကိုထက်တာလေးလေး6နိုင်လုံးလုံးမေးတယ်မေးတဲ့လူကလည်းအမျိုးသားနော်ရဲအရာရှိဖြစ်နေတဲ့စသည်ဖြစ်ပေါ့နော်ကျမအာလွတ်တော်မှာမေးလိုက်တယ်နော်နောက်ပြီးတော့ကျမတခါလည်းနေခွန်းပေါ့နော်ဒီရဲလှုပ်ထုံးလှုပ်နီးတွေကိုနော်ဒီဟိုစာပေါ့နော်ဒီကျမရေးရာဒီဟိုစာပေါ့ sensitivity ရှိအောင်ပေါ့နော်သင်တန်းပေးဖို့ပေါ့တခါလည်းမေးလိုက်တဲ့အခါမှာဒါကတော့လာဖြေတာပေါ့နော်ဒီဒီတဲ့ရေးရတော့လာဖြေတယ်ဒီရဲတက်ဖွဲ့တွေကိုလည်းသူတို့သင်တန်းနေပြနေပါတယ်နောက်ပြီးတော့ဒီအမျိုးသမီးရဲနေရာလည်းပဲခုနှစ်ရာခိုင်နှုန်းပဲရှိတဲ့အတွက်ကြောင့်ဒီလိုမျိုးပေါ့နော်ဒီကလေးနဲ့အမျိုးသမီးကိုမေးတဲ့အခါမှာအမျိုးသမီးရဲမေတွေတိတိဝဝမထားနိုင်ပါဘူးဆိုသူအဲ့လိုမျိုးဖြေသွားတယ်ဒါပေမဲ့ဟိုဒါကကျမတို့ကတော့ပြည်သူတွေရဲ့အတောင်ချင်ဟပ်ပြီးတော့ကျမတို့မေးရတယ်မေးခွန်းဖြစ်တယ်ဒါပေမဲ့ဖြေတာကတော့နော်ဒါသူတို့အပိုင်းဖြစ်တယ်ဟိုဒီပြန်ပြီးတော့ကြားရတဲ့ပြည်သူတွေကတော့ဒါချိန်နဲ့မရှိမရှိဆိုတာတော့ဒါအားလုံးသိပါတယ်ဟုတ
်ဟုတ်ကဲ့ဟုတ်တော့သတော်ဆရာမပြောတော့လို့ပါတကယ်ဟိုလွတ်တော်မတ်တီအနေနဲ့ကူညီပေးပါအောင်ပါညာဆိုပြီးလူမှုကွန်ရက်မှာရေးတယ်ဆိုတာလည်းတကယ်တော့ကျွန်တော်ကစောစောကဟိုနာမည်ထုတ်မပြောချင်လို့ဦးဖြိုးစရာတော့ဓာတ်ရိုက်နာမည်တက်ပြီးတော့သူ့ရဲ့အကောင့်မှာရေးနေကြတဲ့ comment ကိုကျွန်တော်ကဆိုလိုချင်တာဖြစ်ပါတယ်ဆရာမပြောလိုက်လို့ကျွန်တော်လည်းအခုနာမည်ထုတ်ပြောလိုက်တာ
လေးလုတ်ပေးနေပါတယ်
ဟုတ်ကဲ့
သူအနောက်ကနေပေါ့နော်
ခုရှိတာဟုတ
်စင်ဆက်မပြတ်ပေါ့ဒီရဲရဲစခန်းလည်းသူဖုန်းနေပါရေးဆက်နော်ဒီကိုယ်တိုင်လုတ်ပေးနေတယ်လို့ကျွန်တော်တို့သိရပါတယ
်ဟုတ်ကဲ့ဦးဖြိုးတေရတော်ကတော့ဒီကိစ္စမှာဒီဟိုဗီတိုရီယာလေးမှုမှာသူကတိုင်းရဲ့တက်ဆန်နေတဲ့လွတ်တော်နေမီကဟိုဟိုလွတ်တော်ကိုယ်စားလှယ်ပေါ့နော်ဒါပေမဲ့ဆရာမဆိုတော့ပြောခဲ့လို့ဆရာမနေမီမှာဖြစ်တဲ့ကိစ္စမှာကောဟိုတာဝန်ရှိတဲ့သူတွေလွတ်တော်မှာခေါ်ယူမေးမြန်းနေအမေကွန်းထုတ်တယ်ဆိုတာဝန်ယူမှုတာဝန်ခံမှုရှိလာအောင်ကောဆိုလိုချင်တာကဟိုတာဝန်ကျေအောင်မလုပ်တဲ့သူဒါမှမဟုတ်လို့ရှိရင်လည်းအမှုမှာမပေါ်အောင်ဟိုပေါ့တစိုးလက်ဆောင်ယူပြီးတော့လှုပ်တဲ့ရဲရရှိရှိတဲ့ဆိုရင်ချက်ချင်းအေးယူတာအပြစ်ပေးတာမျိုးယာတို့ကဖြုတ်ချတာမျိုးလုပ်လို့မရနိုင်ဘူးလားလွတ်တော်အနေနဲ့အဲ့လောက်ထိဟိုပေါ့ဆန်ရှင်လုပ်လို့ရတဲ့ပုံစံမျိုးမရှိဘူးလားဆရာမ
အဲ့ဒါကတော့ဟိုစပေါ့နော်ဒါကတော့အားလုံးဒီတနိုင်ငံလုံးနဲ့ဆိုင်တဲ့ကိစ္စတော့ကျွန်မသိပြီးတော့ဟိုချုပ်ငုံပြီးတော့ပြောလို့မရပါနဲ့ကျွန်မရဲ့ဒီလွတ်တော်ကျွန်မရဲ့ constituency ပေါ့နော်ကျွန်မရဲ့မဲဆန္ဒနယ်မြေမှာဖြစ်တဲ့ကိစ္စလေးတွေတော့ကျမဥပမာပေးလို့ရပါတယ်ဥမာအချင်းကျမရဲ့ဒီမဲဆန္ဒနယ်မြေမှာရှိရဲအရာရှိတယောက်ကဒီလိုမျိုးဟိုတာဝန်ထမ်းဆောင်တဲ့အခါမှာပေါ့နော်ဒီလွတ်တော်ကိုယ်စားလှယ်နဲ့ပူးပေါင်းမှုမရှိတဲ့အခါမှာကျမတို့အနေနဲ့အချက်ကိုတင်ပြတဲ့အခါမှာဟိုအရေးယူမှုတွေတော့ရှိပါတယ်ဟုတ်ကဲ့အရေးယူပေးတာတွေတော့ကျမတို့တွေ့ကြုံခဲ့ရပါတယ်
ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ဆရာမကျေးဇူးတင်ပါဆရာဦးတင်တန်းဦးဘက်ကိုကျွန်တော်တစ်ဖက်ပြန်လဲကြင်ပါတယ်ဟိုဆရာတို့အဖွဲ့အနေနဲ့လည်းဟိုဆရာတို့ဒီဟိုရှင်းမြကွန်ရက်ကလည်းကြီးညာချက်ထုတ်ထားတယ်ဒီကိစ္စဒီဗစ်တိုးရီးယားလေးအမှုပေါ့နော်မအမှုမှန်ပေါ်ပေါ်ရေးအတွက်ဆရာတို့အနေနဲ့စိုးရိမ်မှုရှိတယ်အနည်းကလည်းအများအားစောင့်ကြည့်နေမယ်ပြီးတော့လိုအပ်လို့ရှိရင်နိုင်ငံတကာဟိုဥပဒေပညာရှင်အသင်းတွေကွန်ရက်တွေနဲ့ပူးပေါင်းလှုပ်ဆောင်မယ်လို့ပြောပါတယ်ဆရာဆရာတို့အခုဘယ်အတိုင်းအတာအထိကူညီပါဝင်မှုရှိနေပြီလဲဒါမှမဟုတ်စောင့်ကြည့်နေတဲ့အနေအထားပဲလားဘာတွေများလုပ်ပေးလို့ရနိုင်မလဲအခုကဟိုဆရာတို့လည်းကြားတဲ့အတိုင်းပဲဟိုတရားခံအစ်စ်ကိုဖမ်းမိတယ်မမိဘူးဆိုတာနောက်ပိုင်းမှာမေကွန်ထုတ်ရမယ့်ကိစ္စဖြစ်နေတော့အခုလောလောဆယ်သွားနေတဲ့အမှုလမ်းကြောင်းကိုကမေကွန်ထုတ်ဆရာကြီးအများကြီးဖြစ်နေတော့လေ
ဟုတ်ကဲ့ဗျာဟိုပထမဆုံးကျွန်တော်တို့စတင်လုပ်နေတာတော့ဒီများရဲ့ထုတ်ပြီးတော့ကျလို့မြန်မာနိုင်ငံရှိနေအပင်တို့နော်ပြည်တော်စုရှိနေအပင်နော်မြန်မာနိုင်ငံရှိနေကွန်ရက်တို့နောက်ကအိုင်လန်တို့အဲအားလုံးပေါင်းပြီးတော့ဟိုကျွန်တော်တို့ကုသလေတွေတွေ့ဖို့ရှိတယ်နောက်အခုလောလောဆယ်ပါဟိုဒီဆွဆွဲခါတဲ့ဒီဘက်ကနေပြီးတော့ကျွန်တော်တို့ဒီဒီအိုင်လန်ကရှိနေဥက္ကမောင်စောတာဝန်ခံပြီးတော့လိုက်ပါဆောင်ရမှာဖြစ်ပါတယ်ဒါကျွန်တော်တို့အခုမှဟိုတရားခံအစ်စ်ဘယ်သူလဲပေါ့နော်အဲ့တော့ကျွန်တော်ဒီမှာတွေ့ရတဲ့အချက်ပါကျွန်တော်လုပ်နိုင်တဲ့အချက်ကတိအချက်ကတော့ကျွန်တော်ဒီညရက်ထုတ်ပြီးတော့မှုစည်းစိမ်တဲ့ budget လို့ပြောတာပေါ့ဗျာစည်းစိမ်တဲ့ကမြန်မာနိုင်ငံရဲ့တပ်ဖွဲ့ကထုတ်သွားတဲ့အပေါ်မှာဟိုဖြစ်စဉ်တချို့အရာတွေကဟိုအငင်းပွားစရာတွေဖြစ်နေတာကျွန်တော်တို့မှာ2013ခုနှစ် တရားဥပဒေမထင်မြင်နေဘူးဥပဒေပဲရှိတယ်ကော်တက်မှာကုတ်ပေါ့နော်အဲ့တော့တရားရေးမှာစစ်ဆေးဆောင်ရွက်နေကြပြီပေါ့ဘယ်သူကတော့တရားခံပဲဘယ်သူကမလုပ်သွားတာပဲလို့ကျွန်တော်တို့ပြောလို့မရဘူးကြမစင်ထုတ်နေရှိပါရှိရတဲ့ဒီမှာတော့တန်တရားဖြစ်တဲ့သူကဘယ်သူကတော့သူကတော့တန်တရားအထိတ်တိုင်ဆုံးသူဖြစ်တယ်ဘာထောက်ထားတွေရှိတယ်ဒါတွေကတော့ဆုံးဖြတ်မှာတရားရုံးမှာပေါ့ဗျာအဲ့လိုတော့အခုကတော့ကျွန်တော်တို့အကြမ်းမကြဘူးဒီရခံပါလို့ပြောထားတဲ့အချိန်ကြီးရှိတဲ့အခါကျတော့တရားခံရဲ့ ICCD ရပေါ့ဗျာအပြည်ဆိုင်ရာကျွန်တော်တို့ဒီလူမှုရေးနဲ့နိုင်ငံရေးစာချုပ်ဆိုင်ရာခွင့်ပြုလို့ရှိပါတယ်အဲ့ဒါတွေထိတိုက်တယ်လို့ဟိုအနှင်းပွားပွဲဖြစ်တယ်ပေါ့ဗျာအနှင်းပွားရလို့ကျွန်တော်တို့ပြောပါဦးအနှင်းပွားရဖြစ်တယ်အဲ့တော့အဲ့ဒီအချက်တွေပါကျွန်တော်တို့ထိန်းသိမ်းစောင့်ရှောက်မှာအမှုမှန်ပေါ်မှာပေါ့ဗျာစတဲ့အနှောင်းကဒီကောင်းမဲလို့ပြောတယ်လွဲပါ
ဟုတ်ကဲ
့အဲ့ဒီတစ်ချက်ပဲနောက်တစ်ချက်ကတော့ဒီ DNA နဲ့ပတ်သက်လို့ကျွန်တော်တို့ဒီခိုးတောင်ခြင်းလူသားမှုပါဝင်းနေသောကိစ္စမှာလည်းပြဿနာတွေအများကြီးတက်ခဲ့တော့ဒီအကြီးကကျွန်တော်တို့ဒီမှာဘယ်လောက်ထိတိကျအောင်လုပ်နိုင်တယ်လဲဘယ်လိုအချိန်မှယူတယ်လဲဘယ်လိုနည်းစနစ်နဲ့လုပ်လဲဆိုတော့ကျွန်တော်တို့ကဟိုတိုင်းရကျွန်တော်တို့ဘာတို့ကြုံမရှိပါဘူးကျွန်တော်တို့ဒီအထူးသဖြင့်ထိုင်းနိုင်ငံကမိတ်ဆွေရှေ့နေတွေနဲ့ဥပအောင်မြတ်တော်နဲ့ပါပါပါထိုင်းကကျွန်တော်တို့ဒီအဲ့တော့အဲ့လိုသူတွေအဲ့အခုဒီမှာဒီကသတိဆောင်တဲ့ဒီစနစ်ကမှန်ကန်မှုရှိမှရှိကြတဲ့စက်ကိုကျွန်တော်တို့စောင့်ကြည့်ဖို့ပြင်ဆင်နေပြီဖြစ်ပ
ါဟုတ်ကဲ့အာဥတည်တောင်ကျေးဇူးတင်ပါခင်ဗျာကျွန်တော်အခုတော်ရရှင်တူဦးလေးလိုက်မဖိတ်ခေါ်ချင်ပါတယ်ခင်ဗျာကိုဇော်လေးလိုက်မှာရှိပါလားခင်ဗျာ
ဟုတ်ကဲ့ရှိပါခင်ဗျာ
ဟုတ်ကဲ့ဟောကျွန်တော်တို့ကအခုကပြောနေကြတာဟုတ်ကဲ့ဟုတ်ကဲ့ဟောဆိုတော့အခုကမြန်မာနိုင်ငံမှာတရားဥပဒေစိုးမိုးမှုမရှိဘူးတရားဥပဒေစိုးမိုးမှုရှိဘူးဆိုတော့တောက်လျှောက်ပြောလာကြတော့လေအခုဒီကိစ္စမှာလည်းတရားဥပဒေစိုးမိုးမှုမရှိတဲ့နေရာမှာတရားဥပဒေစိုးမိုးမှုရှိဖို့အတွက်ကျွန်တော်တို့ကပြောရတယ်လို့ဖြစ်နေတော့တခုခုများလွဲနေသလားလို့အခုလွတ်တော်အမတ်တွေရှင်းနေတယ်ရှင်းနေတဲ့နေရာဒီဆွေးနွေးပွဲမှာရှင်းနေတော့ကိုယ်စော်လည်းဝင်ဆွေးနွေးပြပါအောင်တရားဥပဒေစိုးမိုးရေးကိစ္စကဘယ်လောက်ထိနေရာမြန်မာနိုင်ငံဟာအားနည်းချက်တွေရှိနေသလဲ
ဟုတ်ကဲ့ပါခင်ဗျာခုနကကိုယ်စော်ဝန်နိုင်ပြောလို့ပါပဲကျွန်တော်တို့ကပထမဆုံးဥပဒေမရှိတဲ့အတိုင်းကြီးမှာဥပဒေကြောင့်ပြောရတာဥပဒေနဲ့ရည်ရလားဆိုတဲ့မျိုးအရင်ထုတ်ရမလို့ဖြစ်တယ်ခဏနော်ကျွန်တော်တို့တခုလေးကြည့်လို့ရှိရင်ခုနကဒီလိုဒီလိုရလေးအမှုနဲ့ဖြစ်နေတာတတ်တဲ့ဆိုတော့ဟိုရဲပိုင်းကိုရည်ကြည့်လို့ရှိရင်ကျွန်တော်တို့ရဲဒီဘာလုပ်တတ်တယ်လဲဆိုတဲ့ကိစ္စပေါ့နော်ကျွန်တော်တို့မကြသေးခင်ကမှလွတ်လာတဲ့ဒီရဲမျိုးမိုးရနိုင်ဆိုလို့ရှိရင်ဟလာကိုယ်ဝါလုံးနဲ့ကိုကျော်စုအမှုမှာဟလာရဲကနေစင်ဖမ်းပါတယ်လို့ဟလာအမှုစင်ဖမ်းတယ်လို့ပြောခဲ့ဦးတယ်ကဒါလက်တလို့ဖြစ်ဖြစ်ပေါ့နော်ပြည်ကြရည်အဖြစ်ဖြစ
်
ဒါရေးရည်အပိုင်းပေါ့နော်အမှုဆွဲတင်ရေးရည်အပိုင်းအဲနောက်တစ်ပိုင်းကတော့တရားရုံးရည်အပိုင်းပေါ့ခင်ဗျာတရားရုံးရည်အပိုင်းတော့ဒီမှာဟိုကိုအောင်ရေးသူအမှုကိုကြည့်ရအောင်နော်ကျွန်တော်ကိုအောင်ရေးသူအမှုကိုလို့ကြည့်ရင်ဟလာဟိုတရားခံတွေကိုလွတ်လိုက်ပြီးတော့မှဟလာမကြည့်မကန်းနေဖြစ်ပြီးတော့မှအခုတခါပြန်ရှိပါညာအစားကြီးဖြစ်နော်ဥရိယာရှိတွေဖန်ပါညာဆိုတဲ့အပိုင်းဖြစ်ရတာဒါမကြသေးခင်ပေါ့နော်လက်တလို့ဖြစ်တဲ့ဖြစ်ရည်ပေါ့နော်ဒါရေးပိုင်းတရားဝင်ပိုင်းနောက်တစ်ခုကဘလော့တောင်ဝင်ပြီလေဆိုတော့ဒါလည်းမကြသေးပါဘူးဟလာဟိုနိုင်ငံတော်တရားမဟာနာကအဖွဲ့ကနေဒီတရားမဝင်လို့ကြေညာထားတဲ့အဖွဲ့ကိုဟလာဝန်ကြီးတန်းနဲ့တရားဝင်ကြီးတန်းနဲ့အဖွဲ့ကကြေညာနေရနော်ကြေညာတော့အဲ့ဒါဟိုမဟာနာဆုံးဖြတ်ချက်ကိုစံ့ညာရောက်တယ်ဆိုပြီးတော့ဟိုသာသနာ့ရေးဝန်ကြီးဌာနဒီနေ့ရက်ထုတ်ရတဲ့အဖြစ်လေဖြစ်တယ်ကကျွန်တော်ခုတိုင်းကြီးရဲ့ဥပဒေအခြေအနေကတော့တိတိကျကျပြောရမှာမရှိပါဘူးနော်နေပေပေါင်းရုံမှာဟလာဥပဒေကိုကံပြောချင်ရသည်ရောဒါရောပိုင်းကအလိုလိုကျကျဖြစ်နေတာရတော့အမှန်တင်ရှားပါတယ်ခင်ဗျာဟုတ်ပါတယ်မဟုတ
်ဟုတ်ကဲ့ဆိုတော့ကျေးဇူးတင်ပါတယ်အဲ့တော့ဦးတင်တောင်းရေဆိုတော့တရားဥပဒေစိုးမိုးရေးကျွန်တော်တို့ခက်နည်းနည်းခက်အချင်းချင်းလေးဆွေးနွေးကြအောင်တရားဥပဒေစိုးမိုးမှာစောစောကလို့ပြောခဲ့တဲ့အစဉ်အဆက်ကျွန်တော်တို့မကြသေးခင်ပူပူနွေးနွေးဖြစ်သွားတဲ့ကိစ္စတွေကလည်းရှိတယ်ဆိုတော့ဒါတွေကဟိုတန်တရားအပေါ်တန်တရားတွေထပ်ပြီးဆင်းစရာတွေဖြစ်လာနေတော့ဟိုဒီအမှုကိုဟိုအမှုမှန်ပေါ်ပေါ်ရေးကိစ္စမှာရဲဘက်ကအခုပြောနေတာဟာအထူးသဖြင့်အခရာကြတယ်လို့ဖြစ်နေတော့ဒေသရှင်နေမွေးကိစ္စနောက်ကိုင်းကန်းဒီကြောင်းဘက်ကပြောတဲ့ကိစ္စတွေဟာရှင်းအောင်မညီဘူးဆိုပြီးတော့ပြောနေကြတော့ဒီဟာကိုပေါ်ပေါက်ဖို့ဟာကဟိုလွယ်လွယ်နဲ့ဖြစ်ပါမလားနောက်ပြီးတော့ကျွန်တော်တို့ကြားနေကြရတာဟုတ်ချင်မှလည်းဟုတ်မှာပေါ့နော်နောက်ွယ်မှာဒီကြောင်းကိုဘသူကပိုင်နေလူကြီးတွေကပိုင်နေဘယ်အကောင်ကပိုင်နေဆိုတာမျိုးတွေပြောနေကြတော့ဒါတွေဟာအမှုမှန်ပေါ်ပေါက်ရေးကိုအဟံတာဖြစ်စေသလားရဲပြောခဲ့တဲ့ဒေသရှင်နေမွေးဟာတွေကတော့ဆိုတော့ဆရာတို့ statement ထဲမှာလည်းကြေညာထားတာရှိပါတက်ထားတာရှိပါတယ်အမှုမှပေါ်ပေါ်ရေးမလိုလားအပ်တဲ့ပုံတွေများထွက်နေသလား
ဟုတ်တယ်ဗျကျွန်တော်တို့ကအဲ့ဒါကိုအချက်ပြီးကျွန်တော်တို့တိုင်းပြည်မှာအကုန်ဒါခုမှမဟုတ်ပါဘူးဒီမကြခဏဒေသရှင်နေမွေးတွေမှာအဲ့ဒီတိုင်းပြောလို့ရှိပါတယ်ဝါလုံးတို့အမှုတော်လည်းဒီတိုင်းပါပဲသူတို့ဒေသအကျဉ်းအားကိုလက်ခံလို့ရှိထောင်ချလို့မရှိတော့တယ်ဟိုတရားရင်းမှာစစ်ဆေးအားကိုမလုပ်ဘူးဗျအဲ့ဒီလူအပေါင်မျိုးတွေပဲဖြစ်တယ်တကယ်တော့ဒါတရားရင်းမှာအစီရင်ဆုံးဖြတ်မယ်ဒီစားရောအာဂရီလိုက်စားမှုအဲ့ဒီတိုင်းအာဂရီကိုဖုတ်စ်လို့ရှိရင်ဟာသူတို့စုံမှန်းတွေ့ရှိတဲ့ပေါ်ပေါက်ချက်ရာတရားဆွဲတာဆိုပြစ်ပေးရမယ်ကြံတယ်ဒါမျိုးတွေဖြစ်ပြီး တော့အဲ့ဒါလမ်းကြောင်းမကောင်းဘူးပေါ့ဗျာတရားသူကြီးကအတော်တီးချောက်မှတ်တဲ့တရားသူကြီးကမှရက်ခံနိုင်မှာနောက်ဥကျင်သူကခေါင်းထဲဝင်သွားပြီဒီပြောတဲ့အချက်တွေအတော်သူခေါင်းထဲမှာဘလက်မရှိဘူးပေါ့နော်ဒါဒီဘက်မှာဗိုက်ရပ်ဖြစ်သွားပြီအစွဲပါသွားပြီအဲ့လိုမဖြစ်သင့်ဘူးနောက်တစ်ခါခုနလိုပေါ့ဗျာရုံးရောက်တဲ့အခါကျတော့ကျွန်တော်တို့ကတွေ့ရအောင်ပါကိုရောင်ကတက်တေတောက်တာဘာလေးပင်နဲ့ဘယ်လိုတွေလောက်တာလဲဆိုတော့အချက်မျိုးတွေပေါ့ဒါတောင်မှဒူရုကကုထူကုထားနဲ့ပါလာတဲ့အမှုလို့ပြောလို့ဒါလောက်ဖြစ်တာပေါ့နော်ဒူရုရဲ့ဒီတာဝန်ယူမှုတာဝန်ခံမှုကတော့ဒီတာဝန်ရှိတဲ့လူတွေအများကြီးတာတယ်လို့ကျွန်တော်တို့ပြောရမှာပဲဒီရတဲ့ဆိုမှုကြည့်အောင်ရဲ့တွေ့မှုကြည့်ဖြစ်ခဲ့တဲ့ဒီကားတွေမှာသူတို့ဆောင်ရမ်းလို့ချင်းငါးလောင်းပြန်မပေါ်ဘူးဟိုဒီတန်နဲ့ချီတဲ့ကားတွေမနက်ပါဖို့တွေသေးတာဘူးအပိုင်ရှင်ပဲဒါမျိုးတွေကျွန်တော်တို့ဘန်းလေးတွေဖြစ်နေတာပဲဒီတိုင်းတိုင်းနဲ့ဒီကျွန်တော်တို့ဒီအကြမ်းဖက်ပြီးတော့ဈေးကျွာပြီးတော့ဟိုဒီလမ်းသေးတွေကခလေးတွေဓာတ်နဲ့ခုတ်ကြတာဘာမှဆောင်ရမ်းတဲ့နေရာပေါ်လဲမပေါ်နိုင်ဘူးလူအနေထားမျိုးတွေမှာကာယကံရှင်တွေကကိုတူကိုထလုပ်နေရတဲ့အခြေအနေမှာဒီအမှုကစိုးရင်ပွေရကောင်းပါလေကျွန်တော်တို့ဒါဝိုင်းဝင်းပြီးတော့ဥရေပညာနဲ့ပတ်သက်တဲ့အတိုင်းဝန်အဖွဲ့အစည်းတွေကိုပါရမီရှင်တွေရောပါဝင်ပတ်သက်တဲ့ဒီပါလို့ကြီးသူတွေကပါကျွန်တော်တို့အမှန်ကိုရောက်နိုင်လိမ့်မယ်လို့ကျွန်တော်ထင်နေပါ
ဟုတ်ကဲ့ဗျာဒီကိစ္စကလည်းလူတူကသာစိတ်ဝင်စားနေအခုလိုမျိုးတနင်္ဂနွေအတိုင်းတာနဲ့အုံအုံကျကျဝင်ပါမလာဘူးဆိုရင်ဟိုမတိမတာပျောက်ကွယ်သွားမဲ့သဘောရှိတာပေါ့အခုသရရှင်နေရာစားနေရေးပြီးဟိုဆွေးနွေးထားတာလေးတွေကိုဖတ်ပြပေးပါဦးမနက်လောင်းရင
်ဟုတ်ကဲ့ပါရှင်ပထမပျောက်ကတော့မောင်နိုင်ဆိုတဲ့အကောင်ပါရှင်သူကတော့ကုကုညင်ညင်းနဲ့ဗစ်တိုးရီးယားလေးကိုတွေ့ပေးပြီးတော့တဲ့စစ်ဆေးလို့မရဘူးလားဆိုတာရဲတပ်ဖွဲ့ကိုမေးပေးပါတဲ့နောက်တူကတော့တင်မောင်ဆွေဆိုတဲ့အကောင်ပါရှင်သူကတော့တန်တရားတရားခံကလေးနှစ်ယောက်ကိုတဲ့လာမဲ့15ရက်နေကြရင်တမီလေးနဲ့တွေ့ပြီးတော့မေးလို့ရမလားတဲ့နောက်တူကတော့ရီရီဝင်းဆိုတဲ့အကောင့်မှာရှင်သူကတော့ကိုကိုနှစ်ယောက်ဆိုပြီးရဲပြောတဲ့ CCTV ထဲမှာတယောက်တည်းဖြစ်နေတယ်လို့ထောက်ပြထားပါတယ်ရှင
်ဟုတ်ကဲ့အဲ့ဒါလည်းမေကွန်ထုတ်ပြရေးပေါ့နော်ဆိုတော့ကျွန်တော်သိကျင်တာကဒီအမှုသွားအမှုလာမှာခတ်တူတူလေးဥသိမ်းတောင်းဖြစ်ပေးပါဦးအာဟိုကာယကံရှင်ဟိုခံရတဲ့ကာယကံရှင်နဲ့အခုသူကလေးမလေးပြောဗီဒီယိုရလေးပြောနေတဲ့ကိုကိုညီညီဆိုတဲ့နှစ်ယောက်ကတွေ့ပြီးစစ်စစ်အဲ့လိုမျိုးတွေ့ပြီးဟိုရဲရှိမှာတွေ့ပေးတာမျိုးဒါမှမဟုတ်လေအဲ့လိုမျိုးမျက်နှာချင်းဆိုင်တွေ့ပြီးမေးခွန်းမေးတာမျိုးပါ냐လှုပ်ပေးလှုပ်ထလှုပ်ပေးလေလှုပ်ပေးတဲ့အလေးထများရှိသလားဒီကိစ္စမှမဟုတ်ပါဘူးတခြားကိစ္စတွေမှာရော
ကျွန်တော်တို့မှာရဲမှာပေါ့နော်ဒီရာဇဝတ်ကျွန်တော်တို့မှာရှိ Identification Break ပေါ့ရှိတယ်လူစီတန်းကြာသူစီတန်းပြလို့ရတယ်ကိုကိုဘသူလဲပေါ့ဗျာကိုအဖေရဲ့ကိုကိုခေါ်တယ်ဆိုတော့ကျွန်တော်အံ့ပွေသူတာပါဗျာကြားရတာပေါ့နော်ဒီကလေးရဲ့သူတာချက်လို့ပြောတော့အဲ့ဒီဟာအဲ့ဒီသူတာချက်ကလည်းဘယ်ရတိထားတယ်မသိဘူးနော်အဲ့ဒီလူမျိုးအချက်ကြီးပေါ့ဗျာနောက်တစ်ခါဟိုလက်နဲ့မတော်မရရားပြီးတော့ abuse လုပ်တဲ့အခါမှာသူစပန်းတွေ့တယ်အလွန်ထူးခြားတယ်သူကလည်းနဲ့စာအုပ်ထည့်လိုက်တဲ့အဖြစ်အမျိုးတွေပေါ့ဒါပေမဲ့တခုတော့ရှိတာပေါ့ဒီကျွန်တော်တို့တိုင်းကြီးကဟိုလိုဟာဆိုင်ကယ်စီးသွားတဲ့ဒီနံတိုက်လို့ပြေခါတဲ့အတိုင်းကြီးဆိုတဲ့အခါကျတော့ဟိုဒါလည်းသိတော
့ဒါလည်းဟုတ်တာ
ပြောရမယ့်အနေအထားမျိုးဖြစ်တယ်လို့ကျွန်တော်ပြောချင်ပါတယ်ဗျာ
ဟုတ်ပါတယ်ဦးတင်တောင်းဆိုတော့ဒေါ်စူဇန်နာလောလောဆိုးလည်းကျွန်တော်တလဲပြေးချင်ပါတယ်အခုကအခုကလေးလေးဗစ်တိုးရီးယားလေးခံလိုက်ရတဲ့ဗစ်တိုးရီးယားလေးကလည်းကလေးငယ်လေးဖြစ်နေတယ်တကယ်ကလေးငယ်မှာတကယ်လူမမယ်အရွယ်ကလေးငယ်လေးသုံးနှစ်သမီးလေးဖြစ်နေတယ်အခုဟိုကျွလွန်ပါတယ်လို့ကလေးလေးကပြောနေတဲ့လူတွေကလည်းကလေးငယ်တွေဖြစ်နေပြန်တော့ဒီနေရာမှာကလေးချင်းဖြစ်နေတော့ဆရာမဘလို့မြင်ဘလို့သုံးသက်ဘလို့လုပ်လို့ရမလဲဟိုတချို့ကဒီမှာကွန်မန့်ရေးကြတာရှိတယ်ကလေးချင်းဆိုတော့လေကလေးအမှုဟောပေါ်ဟောပေါ်အသက်မပြည့်သေးတဲ့အမှုအနေနဲ့ပဲစီရင်ဆုံးဖြတ်လို့မရဘူးလားဆိုတဲ့ပုံစံမျိုးကျွန်တော်တို့ရှိမှကွန်မန့်ရေးကြတာလည်းရှိတယ်ဆရာမခက်တူတူလေးပြောပြပါအောင်
အော်ကလေးကလေးချင်းဖြစ်တဲ့အမှုကတော့ကလေးဥပဒေရှိပါတယ်။ဟိုကျမတို့ဒီကလေးဆိုတာကတော့လူကြီးနဲ့တော့မတူဘူးနော်။သူတို့ရဲ့ဟိုအနာခတ်ရှိတယ်။သူတို့ရဲ့ဟိုရင်းပေါ့နော်။သူတို့ရဲ့ဥပဒေရှိတယ်။အဲ့ဒါကြောင့်မလို့ကျမတို့ဒီတန်မြင်ပါဆိုလို့ရှိရင်လေဟိုကလေးသူငယ်ပြန်လဲပြုပြင်ထင်းထင်းရေးချောင်းဆိုတာရှိတယ်။သို့တော်လည်းအခုကတော့ဟိုဒီလိုမျိုးဟိုကလေးချင်းဆိုအများကအော်ပြောနေတဲ့ထင်မြင်ယူဆနေတဲ့အချက်ပဲဖြစ်သေးတဲ့အတွက်ကြောင့်ကျွန်မကတော့ဒါကိုဟိုတစ်ထစ်ချတော့ပြောလို့ဒါပေမဲ့ကလေးချင်းဆိုတော့ဒါကလေးဥပဒေနဲ့ပဲအရေးယူရမှာဖြစ်ပါတယ
်ဟုတ်ကဲ့ဆရာမကျေးဇူးတင်ပါတယ်အခုကျွန်တော်တော်ရက်ရှင်တို့ကိုဒီလိုင်းပေါ်ဖိတ်ခွာချင်ပါတယ်ခင်ဗျ slide ဘွေကုန်းဒီလိုင်းပေါ်မှာရှိပါလာဝင်ဆွေးနွေးပြပါခင်ဗျဟု
တ်ကဲ့တော့ရင်းကတရားသူကြီးရောအစိုးရဥပဒေရရှိပြီးပေါင်းလို့ပွဲစားတွေလုပ်ခဲ့တာကြာလာပြီအဲ့တော့သူတက်မလို့လဲအောက်မှာပဲသူတို့အဲ့လိုမျိုးစီလေခဲ့တာများပြီဆိုတော့အခုချိန်မျိုးမှာအကူကရေးကိုယုံရသလားဆိုတော့မသူကယုံပါလေအဲ့တော့အခုလောလောဆယ် NLD အစိုးရတဲ့လာလို့ဒီလူထုကအဲ့ရေးပြီးဖိအားပေးနိုင်လို့တာဒီအစီရောက်တာကျွန်တော်ကတော့ထင်တယ်
ဒီရေဒီကတော့ဘယ်တော့မှအတိအကျမကြည့်တော့ထားလိုက်အောင်ဒီလိုများတတ်မလို့ရရှိကြည့်ပြီးတယောက်ယောက်ကအဲ့လိုမျိုးကျွလို့မယ်ဆိုရင်တော့ရေဒီကသူ့တို့ဘယ်ဖမ်းရဲမလဲဘာလို့လဲဆိုရင်တတ်မလို့လဲအောင်မှရှိနေတဲ့ရေကဘာမှလဲလုပ်ရဲမှလဲမဟုတ်ဘူးအဲ့တော့သူတို့ကတော့ရှက်မှလည်းပဲကျွန်တော်ဘာမှအတိအကျမကြည့်တော့သူတို့အားကိုးရှာတယ်မလို့ပါဘူးနောက်ပြီးတော့မှကျွန်တော်တို့ကိုပဲထောက်ရှက်မလား
ည်သူတယောက်အနေနဲ့ဒီအမှုမှာဒါမှမဟုတ်လေတခြားဒီရာဇဝမှုတွေမှာရဲရဲကင်တွယ်ပုံဘလို့ပြောင်းလဲတာမျိုးမြင်စင်မြင်ကျင်ပါတယ်ခတ်တူတူလေးပြောပြပါခင်ဗျာ
ဟုတ်ရေးရတော့ဗျာအမှန်တော့ဒီမူရီဒီနိုင်ငံမှာရှိတဲ့ဒေမူဖြစ်ရင်တော့အကောင်းဘူးပေါ့ဒါပေမဲ့တောင်းကျင်ချင်အုပ်တွေအောက်မှာတော့အဲ့ဒါကကျွန်တော်တို့ဘလို့မှစိတ်ကြီးနေပြောလို့မရဘူးခင်ဗျာကျွန်တော်ဒီမူရီရမှာကိုဖြစ်မှာပါခင်ဗျာ
ဟုတ်ကဲ့ဦးသိန်းတန်းဟုတ်လည်းကျွန်တော်အလားတူမိကုံမျိုးမေးချင်ပါတယ်ဦးသိန်းတန်းဟုတ်အောင်ရှင်းနေတူအနေနဲ့ဟိုဒီ case ဒီအမှုမှာပေါ့ဘလို့ဟိုကင်တွယ်သွားဖို့ဟိုမြင်ချင်ပါတယ်ဦးသိန်းတန်းတို့စောင့်ကြည့်နေတာပေါ့နိုင်ငံတကာအဖွဲ့အစည်းပူးပေါင်းလှုပ်ဆောင်တာတက္ကနာပေါ့နော်ရှင်းနေတူအနေနဲ့ရောအမှုသွားအမှုလာရဘလို့ဖြစ်စေချင်ပါလဲ
ဟိုတာဝင်တိတိပေါ့ဗျာနော်တာဝင်တိတိကျွန်တော်တစ္ဆာရှိရှိတို့ဒီပြေးထားတဲ့အတိုင်းပေါ့ဗျာဟိုတခုလည်းရှိပါတယ်တို့ဘကဟိုတစ်ဖက်ကပြီးအသိကြီးတဲ့ခါကျကျုံရဆွဲပြတာမျိုးဖြစ်မှလည်းကျွန်တော်ကြောက်တယ်ဗျာနော်အဲ့တော့အဲ့လိုမဟုတ်ဘဲနဲ့အမှန်တရားကိုတတိရှိရှိနေပေါ့ဗျာဒလူတွေတွေ့တယ်တို့ခက်ခဲနေရှိတယ်ဒါမျိုးတော့တမန်ရဖြစ်ပေါ်ရှိတာဆိုတော့အမှန်တိုင်းတင်ကြစီရှင်တယ်ဗျာကျွန်တော်နော
်ဟုတ်ကဲ့
ဒီအခါရရင်ပြီးတော့စလုပ်တာမျိုးကျွန်တော်လက်မခံဘူ
းဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်ဒေါ်ဆူဇာနာလောလောဆိုတော့ခင်ဗျာဒီကိစ္စကကျွန်တော်တို့ရှင်းပြရမယ်ဆိုရင်တော့ဒီအမှုဟိုဟာ test case လိုမျိုးပုံစံဖြစ်နေတာ哦တကယ်တရားခံအစ်စ်အမှန်ကိုဖော်ထုတ်ပြီးအရေးယူနိုင်အောင်ရဲအနေနဲ့လှုပ်ပြတဲ့ပုံစံမျိုးနမူနာပုံစံလိုဖြစ်နေတော့ဆရာမအနေနဲ့ဘယ်လိုပုံစံမြင်ကျင်ပါလဲနောက်ဆုံးခတ်တူတူလေးပြောပြပါဦ
းဟုတ်ကဲ့ကျွန်မအနေနဲ့ကတော့ကျွန်မတို့ပြောနေ police reform ပေါ့နော်ပြန်လဲပြုပြင်ရေးဒီရဲတပ်ဖွဲ့ပြန်လဲပြုပြင်ရေးအဲ့ဒါတွေကိုရောလှုပ်ရမယ်လှုပ်တော့လဲလှုပ်နေပါတယ်အရင်ဆိုရခေတ်ဆက်ဆက်ကလေးอ่ะပေါ့เนาะဒီလိုမျိုးဟိုဒီအမှုရှင်နိုင်ငံတွေနဲ့ဒီဩစတြေးလျဒီတင်နန်းပေးတာတွေเนาะဥရောပတင်နန်းပေးတာတွေအဲ့ဒါတွေ EU ကနေပြီးတော့ထောက်ပံ့တာအဲ့ဒါတွေလည်းလုပ်နေပါတယ်เนาะဟိုဆိုတော့ဟိုလုပ်တာလည်းစမထင်တယ်လေလိုအပ်မှုလည်းရှိနေပါသေးတယ်ခုနကဒီဝင်ရောက်ဆွေးနွေးရပုံအောင်ပြောသလိုပေါ့เนาะနောက်ဆုံးတော့လည်းဒီ2008ဖွဲ့စည်းပုံခြေကဥဒီမှာပဲတွားပြီးဖိတ်ဆုံးနေတယ်လို့ဖြစ်တာပေါ့နော်အဲ့ဒါအဲ့ဒီအထက်ကိုကျမတို့စဉ်းစားရမှာဖြစ်ပါတယ
်ဟုတ်ကဲ့အပါဝင်စနစ်ကြတဲ့ဆရာဦးသိန်းတန်းဦးတော်ဒေါက်တာဆူဇန်နာလာလာဆိုတော့ကျေးဇူးအများကြီးပါတယ်ခင်ဗျာတော်ရရှင်နေရောစာနဲ့ရေးပြီးစနစ်ကြတဲ့သူတွေလည်းအထူးကျေးဇူးတင်ရှိပါတယ်ခင
်ဗျာ Hello သူမဆွန်မနဲ့အတူကုဇော်ဝင်းလိုင်းစီစဉ်တက်ဆက်တဲ့ Daily Line ဆွေးနွေးခန်းကိုကြားခဲ့ရတာပါရှင်အခုတော့ကြန့်ရှိနေတဲ့အချိန်အတွင်းသတင်းအကျဉ်းချုပ်ကိုကိုအောင်လင်းဦးကပြောပြပေးပါဦး
ဟုတ်ကောင်ကျွန်မသတင်းပတ်တွေနဲ့ခြေပြီးဆန္ဒပြပွဲတွေအကြီးအကျယ်ပေါ်ပေါက်ခဲ့ပြီးတဲ့နောက်အလို့ရှိနေသူတွေကိုတရုတ်ပြည်မှာကြီးထံလွှဲပြောင်းပေးနိုင်မယ့်ဥပဒေမူကြမ်းလုံးဝညှိကုံးချုပ်သွားပြီဖြစ်ကြောင်းအုတ်ချုပ်ရီမူကဲလန်ကပြောလိုက်ပါတယ်ဥပဒေမူကြမ်းကိုလွှတ်တော်ထဲမှာတရောပြန်တင်သွင်းလာမလားဆိုပြီးအစိုးရဘက်လူထုကအယုံကြည်ဖြစ်ဖြစ်နေတယ်ဆိုတာကိုသိတဲ့အကြောင်းလဲဒီနေ့သတင်းစာရှင်းလင်းပွဲတွင်ဟောက်ကောင်ကျွန်အကြီးအကျယ်ကပြောဆိုသွားခဲ့တာပါသမ္မတဒေါ်နယ်ထရန့်ကဟိုမှတ်ချက်ပြီးဝေဖန်ခဲ့တဲ့အမေရိကန်နိုင်ငံဆိုင်ဗြိတိန်တမ်မတ်ကင်တာရော့ချာအင်တာမန်မဲတဲ့သူတယောက်ဖြစ်နေတဲ့သမ္မတထရန့်ကဝေဖန်လိုက်ပါတယ်အမေရိကန်သမ္မတထရန့်ကအရေးချင်းမရှိတဲ့သူအသုံးမချတဲ့သူတယောက်ဆိုပြီးဗြိတိန်တမ်မတ်ကြီးကမှတ်ချက်ပြီးပြောဆိုလိုက်တဲ့ပုံမှာသမ္မတထရန့်ကအခုလိုတုံ့ပြန်နေတာပါ UN နိုင်ငံကနျူကလ িয়ার ရေးနိုင်ငံကသဘောတူညီချက်မှာပါဝင်သူတွေအားလုံးအရေးပေါ်တွေ့ဆုံကြဖို့စာချုပ်မှာလက်မှတ်ရေးထိုးထားတဲ့ဥရောပနိုင်ငံတွေကတိုက်တွန်းလိုက်ကြပါတယ် UN နိုင်ငံအနေနဲ့စာချုပ်ပါသဘောတူညီချက်တွေကိုလိုက်နာမှုရှိမရှိဆွေးနွေးဖို့အရေးပေါ်စီဝဲကျင်းပရေးဗြိတိန်ပြင်သစ်ဂျာမနီနဲ့ဥရောပသမ္မတ EU ကဒီကနေ့ပဲတိုက်တွန်းလိုက်ကြတာပါမချာရဲ့ရက်တွေကမိုးသည်ထန်စွာရွာသွန်းမှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံ Cox Bazar ကရွှေချာဒုက္ခသည်တွေနဲ့ဒေသခံတွေရေကြီးမြေပြင်မှုတွေကြုံရမဲ့အန္တရာယ်ရှိနေတဲ့အကြောင်းကုလသမဂ္ဂကသတိပေးလိုက်ပါတယ်။မိသားစု4000လောက်ရေပေးသင့်ပြီးအများပြားကိုဘေးလွတ်ရာပြောင်းရွှေ့ပေးထားတဲ့ဒုက္ခသည်စခန်းတွေမှာအခြေအနေကစိုးရိမ်စရာကောင်းတယ်လို့လည်းဒီကနေ့ထုတ်ပြန်တဲ့ UNICEF ချက်ကြေညာချက်ကဖော်ပြခဲ့တာပါ
။တရင်အခြေချက်ကိုကြောင်လုံးကြေညာပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကမှဆုံမဖြစ်ပြီးအတန်ဖန်အင်ဂျင်နာကတော့ Peter Hanley ဖြစ်ပါတယ်။ VOA American အတန်မနေ့ကမြန်မာဘာသာအစီအစဉ်ကိုမြန်မာစံနှုန်းချိန်မနေ့6နာရီနဲ့9နာရီထိလိုင်းဒိုမီတာ30နဲ့ kHz 933လိုင်းဒိုမီတာ40 kHz 980လိုင်းဒိုမီတာ48 kHz 6350နဲ့လိုင်းလာမီတာ190 3905ရောကနေဖန်ယူနာဆင်နိုင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားပေါင်းကျန်းမာရှင်လောမှာတဲ့ရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျွန်မအနောင်လောပါ။
This program has come to you from the Voice of America, Washington.